Welcome to the Voice of America in Burmese.
Merry Christmas. မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ Christmas အခါတော်နေ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American အသံရဲ့2022ခုနှစ်ဒီဇင်ဘာလ25ရက် Christmas နေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့ခရစ်စမတ်နေ့မနက်ပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်
။မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမိုးကျော်နဲ့တူပြပြပေးမှာပါ။ခရစ်စမတ်အကျိုးဝတ်ပြုဆုတောင်းပွဲကိုပိုဟမ်မင်းကြီးဖရန်စစ်ကဗက်တီကန်နန်းတော်မှာဦးဆောင်ကျင်းပခဲ့ပါတယ်။မြန်မာနိုင်ငံကထွက်ပြေးလာသူတွေကိုစောင့်ရှောက်ဖို့အတွက်ထိုင်းအစိုးရကို NGO အဖွဲ့15ဖွဲ့ကတောင်းဆိုလိုက်ပါတယ်။ကိုဗစ်ကူးစက်မှုတွေကြောင့်နိုင်ငံတကာလေချောင်းခီးစဉ်အများအပြားကိုဖျက်သိမ်းခဲ့ရပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုကမောင်ဆုံးမယ်
။ဟုတ်ကဲ့ခင်ဗျာ။အဲဒီလိုသတင်းတွေအပြည့်မှာသတင်းပေးဖို့ချက်တွေကိုလည်းဇက်တိုက်တင်ဆက်ပေးမှာပါ။အဲဒီအထက်ကနားဆင်ရမှာတခုကတော့
စူပါမျိုးသမီး2ဦးမျိုးသား3ဦးပေါ့။အဲဒီ5ဦးထဲမှာ2ဦးကတော့တိုက်ခိုက်ရဟန်းရင်ကပြစ်တဲ့ကြီးမှန်ပြီးတော့တည်တယ်လို့သိရတယ်ဗျ။
စစ်ကောင်စီတပ်ဖွဲ့တွေကလေချောင်းအပါဝင်တိုက်ခိုက်မှုတွေကိုဇက်တိုက်ပြုလုပ်နေတဲ့အတွက်ပြည်သူတွေနေရက်ကိုစွန့်ခွာထွက်ပြေးနေရတဲ့အကြောင်းသတင်းစုစည်းတင်ပြချက်မှနားဆင်ကြရမှာပါ။အဲဒီနောက်အစီအစဉ်ဒုတိယပိုင်းမှာအပတ်စဉ်တင်ဆက်နေကြအမျိုးသမီးကဏ္ဍတုတ္တစုံလင်အမေရိကန်တကွင်းသိပ္ပံနဲ့နည်းပညာတို့ကိုလည်းနားဆင်ကြရမှာပါ။ကဲအခုတော့ဒေါခင်မျိုးသက်နဲ့ကိုစောမိုးကျော်တို့ကဒီကနေ့နောက်ဆုံးရထူးခြားတဲ့ထိပ်တန်းသတင်းတွေကိုတင်ဆက်ပေးကြပါဦးခင်ဗျာ။
ရုရှားဟာလုံခြုံရေးအတွက်အာမခံရေးဆွေးနွေးဖို့အတွက်အမေရိကန်ကိုဖိအားပေးနေတာနဲ့တချိန်တည်းမှာပဲယူကရိန်းနယ်စပ်မှာချထားတဲ့သူ့ရဲ့စစ်ရင်အားကိုဆက်ပြီးတိုးချက်နေတယ်လို့အမေရိကန်ချစ်ဆိုင်မက်ဆန်နီးပညာကုမ္ပဏီကနေရယူထားတဲ့ကောင်းကင်ဂျိုရူတပ်ပုံတွေမှာတွေ့ရပါတယ်။ယူကရိန်းနယ်စပ်မှာရုရှားတပ်အင်အားတိုးချထားတာဟာစစ်ရန်လိုမှုပြက်ဖြစ်နေအနောက်နိုင်ငံတွေကရှုမြင်ပေမဲ့ရုရှားကတော့သူ့ပိုင်နဲ့ထဲသူ့တပ်တွေသူပြောင်းရွှေ့ချထား권ရှိတယ်လို့တောက်ကြနေမှာပဲထက်လောင်းပြောကြခဲ့တာပါ။မက်ဆက်ကကောင်းကင်တပ်ပုံတွေထုတ်ပြန်ခဲ့တဲ့ဧပြီလထဲမှာလဲရုရှားကယူကရိန်းနယ်စပ်မှာတပ်အင်အားတွေကိုယာယီတိုးချဲ့ချထားခဲ့တာပါ။အောက်တိုဘာလထဲမှာတော့အမေရိကန်ဥရောပနဲ့ယူကရိန်းခေါင်းဆောင်တွေကရုရှားဟာယူကရိန်းနယ်စပ်နားမှာအောက်တိုဘာလကစပြီးစစ်အင်အားတိုးချလာတယ်လို့ဆက်ဆွဲခဲ့ကြပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တခြားခေါင်းဆောင်တွေကလည်းရုရှားအစိုးဆုံးရှေ့လာတဲ့လောက်မှာယူကရိန်းကိုဝင်တိုက်ဖို့လုပ်နေပုံရတယ်လို့ပြောပေမဲ့ရုရှားကတော့ဒါကိုငြင်းဆိုပါတယ်။ကျတဲ့ပရင်းနေထုတ်ပြန်တဲ့မက်ဆစ်ကောင်းကင်ဂျိုရူဓာတ်ပုံတွေရရုရှားက2014ခရဲကတူဝင်သိမ်းထားတဲ့ခရိုင်းမီးယားမှာရှိတဲ့အချစ်အခြေဆိုင်စခန်းမှာဒီဇင်ဘာ13ရက်နေ့ကတန်ချက်ကကားနဲ့တန့်ကားအဆင့်ရာချီရှိနေတာတွေ့ရပါတယ်။အဲ့ဒီနေရာမှာပဲအောက်တိုဘာလမက်ဆစ်ရဲ့ဓာတ်ပုံမှာတော့ဒီထုတ်ရလောက်ပဲရှိတာပါ။အခုတက်မဟာအတက်မှာတန်ချက်ကကားရာပေါင်းများစွာရှိနေပြီးဒီထဲချင်းမြန်တက်တွေတိုက်ခိုက်ရမှာတုံးတဲ့ရင်တွေတန့်ကားတွေပဲ့ထင်းတက်အမြောက်တွေလေချောင်းကာကွယ်စနစ်တွေတက်ဆင်ထားတယ်လို့မက်ဆက်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ခရိုင်းမီးယားဒေသတွေက3နေရာနဲ့ရုရှားနောက်ပိုင်းက9နေရာမှာဆေးရလှုပ်ရှားမှုတွေ့ရတယ်လို့လည်းပြောပါတယ်။ယူကရိန်းနယ်စပ်ကအခုလိုဆင့်ရတိုးမြင့်လာတဲ့ပတ်သက်ပြီးရုရှားဆိုတာပြောခွင့်ရဒီမီထရစ်ပက်စကော့ကဒါဟာကိုယ့်နိုင်ငံလုံခြုံရေးအတွက်ကာကွယ်ဖို့လှုပ်ဆောင်တာလို့ပြောပါတယ်
။ယူကရိန်းနိုင်ငံလူဗျူးမြို့မှာရှိတဲ့ရုရှားကောင်စစ်ဝင်ရုံးကိုတစုံတယောက်ကလက်လုပ်မီးလောင်ပုံးနဲ့တိုက်ခိုက်ခဲ့ကြောင်းနဲ့ဒါဟာအတန်းဖက်လောက်ရဖြစ်တယ်လို့ရုရှားနိုင်ငံသားရဲ့ဝင်ကြီးဌာနကတောက်ကြနေမှာယူကရိန်းအာဏာပိုင်တွေကိုကန့်ကွက်ပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံသားရဲ့ဝင်ကြီးဌာနကယူကရိန်းတာဝန်ရှိသူတွေကိုဆင့်ခေါ်ခဲ့ပြီးဒီကိစ္စနဲ့ပတ်သက်လို့ယူကရိန်းအာဏာပိုင်တွေအနေနဲ့တောင်းပန်ရမယ်လို့တောင်းဆိုခဲ့ပါတယ်။လူပြူးမျိုးတာဝန်ရှိတဲ့ရဲတွေကတော့ဒီဖြစ်ရနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်နေပြီးစိုးသွမ်းရန်ကားတဲ့လောက်ရတစ်ခုသာဖြစ်တယ်လို့ပြောဆိုပါတယ်ခင်ဗျာ။
တိုက်ပွဲတွေကြောင့်ထိုင်းနိုင်ငံနဲ့အသက်လူပြည်ထွက်ပြေးခိုလုံလာတဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေကိုထိုင်းစုအကနဲ့အကူအညီပေးကာကွယ်ဖို့အတွက် Save the Children နဲ့ IRC နိုင်ငံတကာကယ်ဆယ်ကူညီကော်မတီအပါအဝင်လူသားချင်းစာနာမှုအထောက်အကူပေးရေးအဖွဲ့15ဖွဲ့ကပူးတွဲပြီးထိုင်းစုအကိုတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံထဲမှာတိုက်ပွဲတွေဆက်ပြီးဖြစ်နေတယ်လို့လူသားချင်းစာနာမှုအခြေအနေဟာတိတ်ဆိုးနေတဲ့အတွက်ငယ်ဆက်ကျော်ဖြတ်ပြီးထိုင်းနဲ့ရောက်ဖို့လာခဲ့တာဖြစ်ပြီးသူတို့အတွက်လူသားချင်းစာနာမှုအကူအညီရဖို့နဲ့ခိုလုံခွင့်ပေးဖို့အရေးကြီးလိုအပ်နေတယ်လို့ NGO အဖွဲ့15ဖွဲ့ကဒီဇင်ဘာ24ရက်နေ့ထုတ်ကြေညာချက်မှာဖော်ပြပါတယ်။ကရင်ပြည်နယ်တိုက်ပွဲတွေဟာဒီဇင်ဘာ15ရက်ကစပြီးတိုးလာတဲ့အတွက်၄ကီကောနဲ့ဝင်းချင်ရွာတွေကလူပေါင်း1000လောက်အ ઓઈં સંખો ઠપીયાદલુ ધીધેગા લેરાંલો થાઈને ચોપ્યાલારાપ્યાલારાપ્યાલારાપ્યાલારાપ્યાલારાપ્યાલારાપ્યાલારાપ્યાલારાપ્યાલારાપ્યાલારાપ્યાલારાપ્યાલારાપ્યાલારાપ્યાલારાપ્યાલ ထိုင်းစုအနေနဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးပြီးခိုးလုံခွင့်အပောင်းအကူအညီတွေပေးဖို့ပါပန်ကြတာပါထိုင်းစုအနေနဲ့နေဆက်ကြောဖြတ်ထွက်ပြေးလာသူတွေအတွက်နေဆက်ကိုဖွင့်ပေးဖို့ကုလသမဂ UNHCR နဲ့လက်တွဲပြီးအပြေရှာဖို့ပါတောင်းဆိုထားတာဖြစ်ပါတယ်
ကင်းပြည်နယ်အတွင်းလေကဲကော်အပါအဝင်နေရာတချို့မှာမြန်မာစစ်ကောင်စီတပ်တွေကတိုက်လေယာဉ်တွေနဲ့လက်နက်ကြီးတွေအသုံးပြုပြီးထိုးစစ်ဆင်တိုက်ခိုက်နေတာဟာအရသားတွေကိုထိခိုက်မှုရှိနေတဲ့အတွက်ရပ်တန့်ဖို့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာတန်တမာတွေကဒီဇင်ဘာလ24ရက်နေ့မှာစူပေါင်းတောင်းဆိုလိုက်ပါတယ်ပြည်သူတွေပေါ်တိုက်ခိုက်မှုဟာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပ ာဆွစ်ဇာလန်ဥရောပသမ္မဂတန်ယုံနဲ့ဥရောပသမ္မဂအဖွဲ့ဝင်နိုင်ငံတွေရဲ့တန်အမတ်ကြီးတွေနဲ့တန်ယုံတာဝန်ရှိသူတွေကလက်မှတ်ရေးထိုးပြီးကြေညာချက်ထုတ်ပြန်ခဲ့ပါတယ်တိုက်ခိုက်မှုတွေကြောင့်ထောင်ထဲချီတဲ့ပြည်သူတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေရပြီးလူသားချင်းစာနာတဲ့ထောက်ထားမှုအကူအညီတွေအရေးပေါ်လိုအပ်နေကြောင်းကိုလည်းနိုင်ငံတကာတန်တမန်တွေရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်တိုက်ပွဲတွေကြောင့်မြန်မာနိုင်ငံဘက်ကဒုက္ခသည် 3,400 လောက်ထိုင်းနိုင်ငံဘက်ဝင်ရောက်လာခဲ့ပြီးနောက်ထပ်ထောင်ထဲချီတဲ့ဒုက္ခသည်တွေလည်းထိုင်းနိုင်ငံဘက်ကိုဝင်ရောက်ဖို့နေဆက်မှာစောင့်ဆိုင်းနေတယ်လို့ထိုင်းအရာရှိတွေကပြောဆိုပါတယ်စစ်ကောင်စီဘက်ကတော့ခရင်ပြည်နယ်အတွင်းထိုးစစ်ဆင်တိုက်ခိုက်နေတာနေနဲ့ပတ်သက်ပြီးမှတ်ချက်ပြုတစုံတရာပြောဆိုထားခြင်းမရှိသေးပါဘူးခင်ဗျာ
ဗီအိုအမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဘက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ယေရှုခရစ်တော်ဖွားမြင်တဲ့အထိတ်မှတ်နဲ့ချစ်ချင်းပါတဲ့ Vatican နန်းတော်က Christmas ပွဲတော်ကို Sistine Chapel ဖခင်ကြောင့်ကဓမ္မတေးသံတွေတည်ကျူးနေချိန်မှာပဲအသက်85နှစ်ရွယ်ပိုယဟန်မကြီး Francis ကစတင်ဖွင့်လှစ်ပေးလိုက်ပါတယ်။
Cari fratelli e sorelle, se dimentichiamo la nostra umanità, viviamo solo degli
onori. Christmas a giorni ma c'è pare a canna twin, sin ye duri twet usa pebi kuni saung ye jabo. Saint Peter jin pin ma prita 2000 lao suwe tae wala de taok jan ni ga Christmas a jo wit pyu su taung pwe ma. Pou yan han min ji ga main ja ga da ba. Di ni Christmas a jo su taung pwe ko ro lu 2000 lao da a kan tan ne tae khwin ya ga de so be me. Manit ka de do po mya ba de. Manit ka 2020 ma Italy ma covid ka yo ga jaung lockdown cha kan tat mu ri shi de twet လူ200လောက်ပဲတက်ခွင့်ပြုခဲ့တာပါဒီနှစ်မှာတော့မနှစ်ကလို့ညမထွက်ရကာဖျူးမိတ်ထုတ်ပြန်ထားတာလည်းမရှိပဲတောက်ကြညတကောင်လူလူစုဝေးဘက်ကိုဒေတာဆန်တော်ချင်းညနေ9နာရီခွဲမှာစတင်ပါတယ်အီတလီမှာတောက်ကြနေတည့်ရက်ထဲမှာပဲကိုဗစ်ကူးစက်သူ9000ကျော်နဲ့ဆန်ချင်းတင်ခဲ့တာဖြစ်ပြီးတည်ဆုံးသူက140ကျော်တဲ့အတွက်အခုဆိုဒီကာယောဂါကြောင့်တည်ဆုံးသူစုစုပေါင်းက13000နီးပါးရှိနေပါပြီကိုဗစ်ကူးစက်မှုတွေတိုးလာတဲ့အတွက်ဗာတီကန်နန်းတော်ဝန်ထမ်းတွေအားလုံးကိုလည်းကိုဗစ်ကာကွယ်ဆေးမထိုးမနေအမိန့်ထုတ်ပြန်ထားပါတယ
်။ယေရှုခရစ်တော်ဖွားမြင်ရာအဖြစ်ခရိယန်ဘာသာဝင်တွေအထွတ်အမြတ်ထားတဲ့ဘက်သလင်ဟမ်မြို့တော်မှာဒီနှစ်ခရစ်စမတ်ပွဲတော်ကိုကိုဗစ်ရောဂါကြောင့်ဒုတိယအကြိမ်တင်းတင်းကြပ်ကြပ်ကန့်သတ်မှုတွေနဲ့ကြုံရပြန်ပါတယ်။ဘာသာရေးအရအထွတ်အမြတ်မြို့ဖြစ်တဲ့ဘက်သလင်ဟမ်မြို့မှာခရစ်စမတ်အကျိုးတောက်ကြနေမှာလူခတ်ကျဲကျဲပဲစုဝေးခွင့်ရရှိခဲ့ပါတယ်။ကိုဗစ် Omicron မျိုးကွဲသစ်ကူးစက်မှုကိုကာကွယ်ဖို့အတွက်အစ္စရေးအာဏာပိုင်တွေကလေကြောင်းလိုင်းအလုံးနီးပါးကိုဝင်ရောက်ခွင့်ပိတ်ပင်ထားတဲ့အတွက်နိုင်ငံတကာခရီးသွားတွေအနေနဲ့ Christmas ပွဲတော်ကျင်းပဖို့လာရောက်နိုင်ခြင်းမရှိပါဘူး။ Christmas နဲ့နှစ်သစ်ကူးအားလိုက်ရဲ့ကာလမှာကာယောဂါကူးစက်မှုတွေတကြောပြန်တိုးလာရာကနိုင်ငံအတော်များများမှာကန့်သတ်ချက်တွေလည်းပြန်လည်ထုတ်ပြန်နေကြရပါတယ်။ဂျာမနီနိုင်ငံကိုလိုမျိုးမှာခရီးရန်ကြောင်းတော်ကတော့ခရစ်စမတ်ကာလလှုပ်ရှားမှုအဖြစ်ကာကွယ်ဆေးထိုးကြဖို့ဆော်ဩတာတွေပြုလုပ်နေပါတယ်။ပြင်သစ်နိုင်ငံမှာတော့ ဆေးရုံတွေမှာရှိတဲ့ဆေးဝင်တန်းတွေဟာအထူးစောင့်ကြကုသဆောင်တွေမှာခရစ်စမတ်သစ်ပင်တွေနဲ့အလားဆင်ကြပါတယ်ဒီနေ့ခရစ်စမတ်ရာသီမှာလည်းခီးသွွာလာမှုကန့်သတ်ချက်တွေမျက်နှာဖုံးမွေးမနေရတဲ့ပြဋ္ဌာန်းချက်တွေရှိနေသေးတယ်လို့ဆေးရုံတွေမှာလည်းလူနာတွေနဲ့ပြည့်ကျက်နေစေဖြစ်ပါတယ်ခင်ဗျာ
ခရစ်စမတ်နဲ့နှစ်တကူအားလိုက်ရဲ့ခီးသွွာရာသီကိုရောက်နေပေမဲ့လေဝင်တန်းတွေ Omicron ကိုပစ်ပိုးကူးစက်မှုအသစ်တိုးနေတဲ့အတွက်အဓိကလေကြောင်းလိုင်းအနည်းဆုံး၃ခုမှာဒါဇင်နဲ့ချီတဲ့လေရင်ခီးစင်တွေကိုဖျက်သိမ်းပစ်ခဲ့ရပါတယ်။ဂျာမနီချင်းဆိုင်လက်တန်ဆန်လေကြောင်းလိုင်းကသူတို့ရဲ့လေရင်မှုအများအပြားဖျားနာခွင့်တင်တဲ့အတွက်ဒါဇင်နဲ့ချီတဲ့လေကြောင်းခီးစင်တွေကိုဖျက်သိမ်းပစ်ခဲ့ရတယ်လို့တောက်ကြနေမှာပြောပါတယ်။ခီးသွွားရာသီအတွက်ဝန်ထမ်းတွေတိုးပြီးချထားတဲ့ဂျာကပဲအမေရိကန်နိုင်ငံဟျူစတန်၊ဘော့စတန်နဲ့ဝါရှင်တန်မြို့တွေကိုပြန်တမ်းမဲ့ခီးစင်တွေကိုဖျက်သိမ်းခဲ့ရတယ်လို့ပြောပါတယ်။အမေရိကန်ချင်းဆိုင် Delta နဲ့ United လေကြောင်းလိုင်းတွေကလည်းသူတို့ရဲ့ဝန်ထမ်းတွေ Omicron COVID-19 ကူးစက်ခံနေရတဲ့အတွက်Christmas အကျိုးထောက်ခံမဲ့ခီးစဉ်တချို့ကိုဖျက်သိမ်းခဲ့ရတယ်လို့ပြောပါတယ် United လေကြောင်းလိုင်းကခီးစဉ်169ခုနဲ့ Delta လေကြောင်းလိုင်းကခီးစဉ်128ခုကိုဖျက်သိမ်းခဲ့ရတာဖြစ်ပါတယ်ခီးသည်တွေအတွက်ခီးစဉ်တွေအဆင်ပြေအောင်အတက်နိုင်ဆုံးစီစဉ်ပေးမယ်လို့လည်းလေကြောင်းလိုင်းတွေကပြောပါတယ် COVID ပိုးကူးစက်မှုတိုးလာနေတာနဲ့အမျှဆေးရုံတွေရဲဌာနတွေကုန်တိုက်တွေနဲ့တခြားအများပြည်သူဝန်ဆောင်မှုလုပ်ငန်းတွေမှာဝန်ထမ်းတွေအပြည့်တာဝန်ယူနိုင်ဖို့အတွက်ဌာနအများပြားကရုန်းကန်နေကြတာပါစပိန်နဲ့ဗြိတိန်ပါဝင်နိုင်ငံအများပြားမှာဝန်ထမ်းမလုံလောက်တဲ့ပြဿနာနဲ့ရင်ဆိုင်နေရတာကြောင့် COVID-19 အတွက် quarantine လုပ်ဖို့အစိုးရတွေတတ်မှတ်တဲ့ရက်ကိုပြင်ဆင်တာရှော့ချတာတွေလုပ်နေရပါတယ်အမေရိကန်နိုင်ငံမှာလည်းကျသပရင်းတွေကပဲ COVID-19 အတွက်တီးခြားခွဲနေရတဲ့စီကံကိုကျန်းမာရေးလုပ်သားတွေအတွက်ပဲရက်ရှော့ချတတ်မှတ်ပေးဖို့ပြင်ဆင်ခဲ့တာပါ
COVID ရောဂါကူးစက်မှုအန္တရာယ်ကိုကြိုတင်ကာကွယ်တဲ့အနေနဲ့အာဖရိကနိုင်ငံတောင်ပိုင်း၈နိုင်ငံကခရီးသွားတွေကိုပြည်ဝင်ခွင့်ကန့်သတ်ထားတာကိုလာမယ့်နှစ်တကူအကြိုနဲ့မှရုပ်သိမ်းပေးမယ်အကြောင်းတောက်ကြနေမှာအမေရိကန်သမ္မတအင်ဘူတော်ကထုတ်ပြန်ပါတယ်။အာဖရိကတိုက်တောင်ပိုင်းနိုင်ငံတွေမှာ Omicron ရောဂါပိုးကူးစက်မှုရှိကြောင်းအတည်ပြုချက်ထွက်ပေါ်လာပြီးနောက်ပိုင်းတောင်အာဖရိက Botswana, Zimbabwe, Namibia, Lesotho, Eswatini, Mozambique နဲ့မော်လဝီနိုင်ငံတွေကနေပြီးတော့အမေရိကန်ပြည်ထောင်စုကိုလာရောက်မဲ့အမေရိကန်နိုင်ငံသားမဟုတ်တဲ့ခီးသွားတွေပေါ်မှာကန့်သတ်မှုတွေကိုနိုဝင်ဘာလ29ရက်နေ့ကချမှတ်ခဲ့ပါတယ်။ခီးသွားတွေပေါ်ကန့်သတ်ချက်တွေပြန်လည်ရုပ်သိမ်းဖို့အမေရိကန်ယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကထောက်ခံချက်ပေးခဲ့ကြောင်းကိုလည်းအမေရိကန်သမ္မတအင်ဘူတော်ပြောခွင့်ရပုဂ္ဂိုလ်က Twitter မှာဖော်ပြခဲ့ပါတယ်။ခီးသွားတွေပေါ်ကန့်သတ်ချက်တွေကြောင့် Omicron ပိုးကိုနားလည်အောင်လေ့လာနိုင်မှုအချိန်အတိုင်းအတာတစ်ခုရရှိခဲ့ပြီးလက်ရှိသုံးနေတဲ့ကာကွယ်ဆေးတွေဟာ Omicron COVID မျိုးကွဲကိုပါကာကွယ်ရမှာထိရောက်မှုရှိတယ်လို့သိပ္ပံပညာရှင်တွေကယူဆထားကြောင်းကိုလည်းပြောဆိုခဲ့ပါတယ်ခင်ဗျာ
Christmas နေ့မနေ့ကထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ကပြောပြပေးကြတာပါအခုဆက်ပြီးသတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံနေရာတော်တော်များများမှာစစ်ကောင်စီကိုစန့်ကျင်တိုက်ခိုက်နေတဲ့လက်နက်ကင်အင်အားစုတွေကိုပြစ်မှတ်ထားပြီးစစ်တပ်ကဒီရက်ပိုင်းမှာလေကြောင်းအပါအဝင်အပြင်းအထန်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ထိခိုက်သေးချေမှုတွေနဲ့ထောင်နဲ့ချီတဲ့ဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်စစ်တပ်ရဲ့ထိုးစစ်တွေအတွင်အရသားတွေပါထိခိုက်သေးချေတဲ့သတင်းတွေကြောင့်နိုင်ငံတကာတန်တမန်အတိုင်းဝိုင်းကြမှာလဲစိုးရိမ်မှုတွေထွက်ပေါ်လာနေကြပါတယ်။ဒီအကြောင်း VOA သတင်းတောက်တွေပေးပို့တဲ့သတင်းတွေကိုစူးစီးပြီးတော့ကိုဇော်မိုးကျော်ကပြောပြပါလိမ့်မယ်။နားဆင်ကြပါ
။ဒီဂျပန်အတွင်းစစ်ကောင်စီတပ်ဖွဲ့တွေပြင်းထန်တိုက်ခိုက်နေတဲ့ကရင်ပြည်နယ်မြောက်ဝတီမြို့အနီးလေကစ်ကော်ဒေသမှာတောက်ကြနေညတုန်းကလေကြောင်းကပါတိုက်ခိုက်မှုတွေရှိခဲ့တယ်လို့ကိုယ်တိုင်တွေ့မြင်သူတွေကပြောပါတယ်။ဒေသအတွင်းမှာအခြေဆိုင်လှုပ်ရှားနေတဲ့ကရင်အမျိုးသားအစည်းအရုံး KNU နဲ့ပူးပေါင်းတပ်ဖွဲ့တွေရှိတဲ့နေရာတွေကိုပြစ်မှတ်ထားပြီးလေရင်နဲ့လက်နက်ကြီးတွေသုံးတိုက်ခိုက်ခဲ့တာလို့လည်းပြောပါတယ်ဖေဗူလာ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်တော်လာနေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေရှိတဲ့ဆိုတဲ့ရေတကွန်စခန်းနေရာတစ်ဝိုက်အပါအဝင်နေရာတချို့ကိုမြန်မာစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်ခဲ့တာလို့လည်းPDF ခေါင်းဆောင်တူဖြစ်တဲ့ကိုစောမွန်က VOA ကိုပြောဆိုခဲ့ပါတယ
်။ဒီနှစ်ခေါက်လာတာပေါ့နော်။သူတို့ကရေကွန်စခန်းပေါ့။အဲ့ဒီနေရာကိုအဓိကထားပြစ်မှတ်ထားတယ်။ PDF တွေတင်နှံပေးတဲ့စခန်းပေါ့နော်။ကျွန်တော်လေကစ်ကောနဲ့မလှမ်းမကမ်းမှာရေကွန်စခန်းဆိုတာတူရှိတယ်။အဲ့ဒါကိုအဓိကထားပြစ်မှတ်။နောက်မက်ထရိုကလေးမှာတိုက်ပွဲဖြစ်တယ်။မြန်ဆိုင်တိုက်ပွဲဖြစ်တယ်
။ကြာတာပရင်းနေ့ည10:00အကျော်အချိန်ကစပြီးတော့လေကစ်ကောအနီးလေကပေါ်ဆိုတဲ့ KNU စခန်းရှိတဲ့နေရာကိုလည်းလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ အဲ့ဒီနောက်လက်နက်ကြီးတွေနဲ့ဇက်တိုက်ပစ်ခတ်ခဲ့တယ်လို့လဲဒေသခံတွေကပြောပါတယ်တောက်ကြောင်နေ့အထိနှစ်ရက်ဇက်တိုက်လေကြောင်းအပါအဝင်အပြင်းထန်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့လက်တလောတုံ့ပြန်တာမရှိသေးပါဘူးအခုလိုတိုက်ခိုက်မှုတွေကြောင့်မြဝတီခရိုင်တဲကဒေသခံထောင်ကနန်းလောက်ဟာတောက်ကြောင်နေ့ညကလေးကတောင်ရင်မြစ်ကိုဖြတ်ပြီးထိုင်းဘက်ကန်ကိုထွက်ပြေးခိုလုံကြပါတယ်ဒီဇင်ဘာလ15ရက်နေ့ကလေးကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်လေးကိတ်ကော်အပါအဝင်ရွာ10ရွာလောက်ကရွာသူရွာသားတောင်ကနန်းအထိထွက်ပြေးတိမ်းရှောင်နေရပြီးထိုင်းနိုင်ငံထဲမှာခိုလုံနေသူခန့်မှန်းချက်အရ6000ကျော်လောက်ရှိတယ်လို့လဲဆိုပါတယ်တချိန်ထဲမှာပဲဒီဇင်ဘာလ23ရက်နေ့ကစကိုင်းတိုင်းကလေးမြို့တောင်ပိုင်းနှချောင်းကျွော်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးနောက်စစ်ကောင်စီကရဟတ်ရင်3ပြီးတိုက်ခိုက်ခဲ့တာကြောင့်အရသားတွေသေဆုံးတာထွက်ပြေးနေရတာတွေရှိပါတယ်စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာတော့လုံခြုံရေးလုပ်ငန်းတွေဆောင်ရွက်နေချိန်ကာကွယ်ရေးတပ်ဖွဲ့တွေဘက်ကလာရောက်ပစ်ခတ်တဲ့အတွက်ပြန်လည်ခုခံတိုက်ခိုက်ခဲ့ပြီးအကြမ်းဖက်သမားသေဆုံးသူရုပ်အလောင်း9လောင်းရှိတယ်လို့သာသတင်းထုတ်ပြန်ခဲ့ပါတယ်လေကြောင်းကတိုက်ခိုက်ခဲ့တာကိုထည့်သွင်းဖော်ပြခဲ့ခြင်းမရှိပါဘူးကျေးရွာသားတွေကတော့စစ်ကောင်စီကတိုက်ခိုက်တာကြောင့်သေဆုံးသူ9ဦးရှိပြီး3ဦးဟာဒေသခံအရသားတွေဖြစ်တယ်လို့အခုလိုပြောဆိုပါတယ
်ကျွန်တော်တို့ဒီရတော့ကဒီတော့လာလမ်းမှာလမ်းတော့လာတဲ့နေရာမှာကကျွန်တော်ဦးလေးဘဝနီ
းကျွန်တော်တို့သိရတလောက်ကလမ်းမှာတော့လာနေတဲ့သူက2ဦးလဲဘော်ကနေပြစ်တတ်ထားခဲ့တာက2ဦးတင်းဆောင်ရင်ပြင်းရင်လွှားရင်နဲ့ပြစ်တတ်ထားခဲ့တာက2ဦးအဲ့ဒီ5ဦးကတေးကြတယ်ခင်ဗျရွာသားတွေက3ယောက်အတီးပြုတ်နိုင်တယ်2ယောက်ကတော့ခရီးသွားလားဘာလားတော့မသိပါဘူးအပြစ်မဲ့ပြည်သူတွေပေါ့နော်ရွာတဲ့ကိုလက်နဲ့ကြီးတလုံးကြတယ်ပြီးခဲ့တဲ့ညတုန်းကတော့စက်တနားခွဲလောက်မှာလက်နဲ့ကြီးနဲ့ခုနှစ်ချက်လောက်ပြစ်ပါတယ်ရွာနာတွေရဲ့တိမ်းရှောင်နေတဲ့တောင်ပေါ်တွေကိုကြပါတယ်လို့ဒေသခံကပြောဆိုသွားတာပါကလေး PDF ဘက်ကလည်းသေဆုံးသူတွေနဲ့ပတ်သက်လို့အခုလိုအတည်ပြုပြောဆိုပါတယ
်စိုင်းတင်နဲ့စာတင်ကြောင်းရှိကိုဖျက်သွားရင်လည်းအမျိုးသမီးသူပြစ်ပတ်ခံရပြီးပြောပါတယ်နောက်လင်မယားနှုတ်ပြန်လာရင်လည်းဒီပြစ်ပတ်ခံရတာပါတယ်နောက်တစ်မျိုးသားနှစ်ဦးပေါ့နော်စုစုပေါင်းမျိုးသမီးနှစ်ဦးမျိုးသားသုံးဦးပေါ့အဲဒီ၅ဦးထဲမှာတဦးကတော့တိုက်ခိုက်ရဟရင်ကပြစ်တဲ့ကြီးမှန်ပြီးတော့တည်တယ်လို့ပြရတယ်ဗျ
တည်ဆုံးသူတွေထဲမှာအမျိုးသမီးနှစ်ဦးပါဝင်ပေမဲ့စစ်ကောင်စီကသတင်းထုတ်ပြန်ချက်ဓာတ်ပုံတွေမှာတော့အမျိုးသားသုံးဦးရဲ့ရုပ်အလောင်းကိုသာဖော်ပြထားပြီးတည်ဆုံးသွားတဲ့အမျိုးသမီးနှစ်ဦးရဲ့ရုပ်အလောင်းကိုဖော်ပြထားခြင်းမရှိပါဘူးဒီဇင်ဘာလ18ရက်နေ့တုန်းကမကွေးတိုင်းနှမ်းခါရွာကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့လို့ဖက်ပြေးတိမ်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေထဲမှာအသက်ကြီးရင်သူတွေတဲကပင်ပန်းတာကြောင့်တေဆုံးသူ2ဦးရှိခဲ့ကြောင်းနဲ့ဒီကနေ့အထိစစ်ပြေးဒုက္ခသည်တွေတဲကတေဆုံးသူ3ဦးရှိသွားပြီလို့ဒေသခံတွေကပြောပါတယ်။ကရင်ပြည်နယ်အတွင်းမှာလေကြောင်းကတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာအပါအဝင်မြန်မာစစ်ကောင်စီရဲ့တိုက်ခိုက်မှုတွေဟာအရသာပြည်သူတွေအပေါ်ထိခိုက်မှုတွေရှိနေတဲ့အတွက်ရတံဘူအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာတန်ယုံတွေက24ရက်တောက်ကြနေမှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်ဒီတိုက်ခိုက်မှုတွေဟာနိုင်ငံတကာလူသားချင်းစာနာမှုထောက်ထားမှုဆိုင်ရာဥပဒေကိုချိုးဖောက်နေတဲ့အတွက်ရတံဘူအမေရိကန်ပြည်ထောင်စုဗြိတိန်နော်ဝေးနယူးဇီလန်ဩစတြေးလျကနေဒါဆွစ်ဇာလန်ဥရောပသမဂ္ဂတန်ယုံနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကတန်ယုံတွေကတန်အမတ်ကြီးတွေနဲ့တန်ရုတ်တာဝန်ရှိသူတွေကလက်မှတ်ရေးထိုးတောင်းဆိုခဲ့ပါတယ်တိုက်ခိုက်မှုတွေကြောင့်ထောင်ထဲချတဲ့ပြည်သူတွေအိုးအိမ်စွန့်ခွာထွက်ပြေးနေကြရပြီးလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာနိုင်ငံတကာတန်တမန်တွေရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
ကိုဇော်မိုးကျော်ရဲ့စူးစီးတင်ပြချက်ကိုနားဆင်ရပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးပါမယ်ကမ္ဘာလူသားတွေအနေနဲ့2021ခုနှစ်အတွင်းယောဂါကပ်ဘေးကြီးကိုရင်ဆိုင်ခဲ့ရပြီမဲ့အာဂါဒသိပ္ပံဆိုင်ရာအောင်မြင်မှုတွေအတော်များများတော့ရရှိခဲ့ပါတယ်။ဘိုရင်ဂျက်လင်ကြီးဂျက်လင်ရင်ကတဆင့်အာဂါဒကိုဒုံးမြန်ပြစ်လွတ်တာကဆလို့အင်္ဂါကျိုးပေါ်မှာရဟယင်ပြန်တန်းနိုင်ခဲ့တာအန်ရရှိတဲ့ဥက္ကာပြန်ကိုဝင်တိုက်ပြီးလမ်းကြောင်းလွှဲမဲ့ဂျိုရုတွေလွတ်တင်တာစတဲ့အောင်မြင်မှုတွေရရှိခဲ့ပါတယ်။အဲ့ဒီအကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးကိုအောင်မြတ်သူကပြောပြပေးပါလိမ့်မယ်။
ပြည်ထောင်စုတည်ထွင်လုပ်ငန်းရှင်ကြီး Richard Branson ရဲ့ Virgin Orbit ဒုံးရင်ကိုပထမဦးဆုံးကျင်းပဝေငါတဆင့်အာကသတွေကိုပြစ်လွတ်လိုက်နိုင်တာကြောင့်နှစ်ဆမှာပဲအာကသရေးရာကိစ္စတွေကစူးစူးညံ့ညံ့ရှိခဲ့ပါတယ်။လေလံပွဲတွေမှာလည်းအာကသပစ္စည်းတွေကနေရာယူလာပါတယ်။ ဒီနေ့ဖေဖော်ဝါရီလတုန်းကခရစ်စတန်လီလန်ကုမ္ပဏီရဲ့နယူးယောက်လီလန်ပွဲတစ်ခုမှာအာဂါသာယရနာတိုက်တဲကအာဂါသာကြောက်လီလန်ပွဲတစ်ခုကိုပြုလုပ်ပါတယ်။အဲ့ဒီမှာလီဘော်ကကြောက်စာတစ်ခုကဒေါ်လာ5သိန်းအထိလီလန်ဈေးနဲ့ရောင်းချခဲ့ရပါတယ်။ဖေဖော်ဝါရီလအစောပိုင်းမှာပဲအာရက်ကဘာရဲ့ပထမဦးဆုံးအာဂါသာဂျိုရူးတစ်စင်းကိုအာရက်ဆော်ပါများပြည်တော်စုကအင်္ဂါဂျိုပက်လန်နဲ့ကိုပြစ်လွတ်ခဲ့ပါသေးတယ်။ဒီအတွက်လည်းဒူဘိုင်းခြေဆိုင်မြေပြင်ထိန်းချုပ်ရေးစခန်းတွေကနေလူတွေအတော်လေးဂုံယူဝမ်းမြောက်ခဲ့ကြပါတယ်။အာရက်ဘာသာစကားနဲ့မျောလင်းချက်လို့နာမည်ပေးထားတဲ့လူမဲဂျိုရူဟာ9လကြာမိုင်3000နီးပါးအင်္ဂါဂျိုစီကိုခရီးနှင်ပြီးတော့ဂျိုပက်လန်တွေကနေအင်္ဂါဂျိုလေတုရပ်ဝန်ရဲ့အသေးစိတ်အချက်အလက်တွေကိုစုဆောင်းမှာပါ။စတိုက်ဆိုသလိုပဲဖေဖော်ဝါရီလထဲမှာ NASA ရဲ့ဂျိုစင်းယဉ် Perseverance Rover ဟာအင်္ဂါဂျိုရဲ့ G0 ကြောက်ကဘာနီးမှာဆင်းသက်ခဲ့ပါတယ်။ကိုယ်ရိုင်လိုက်ပါစီးနှင်းသလိုခံစားကြရမယ့်အင်္ဂါဂျိုစင်းရင်ရဲ့ရင်သက်ရှုမောပွဲအရေးသွေးကောင်းတဲ့ရုပ်သံဗီဒီယိုဖိုင်ကိုလည်း NASA ကထုတ်ပြန်နိုင်ခဲ့ပါတယ်။ဂျိုပေါ်မှာဆင်းသက်တာမအောင်မမြင်ဖြစ်ခဲ့ပေမဲ့အသက်မက်ဆက်ကအလုံးလုံးတာမှုဂျိုမျက်နှာမြင်ပေါ်ကလေတိုက်တန်ကအစာဖမ်းယူနိုင်ခဲ့ပါတယ်။အနည်းဆုံးတော့ဒီမိုက်ခရိုဖုန်းလေးကအင်္ဂါဂျိုလေးလာရေးနယ်ပယ်တစ်ကိုဖွင့်လှစ်ပေးလိုက်တာပါလို့အာကာသယူပါပညာရှင်လည်းဖြစ်ဂျိုးတဘာဝဗေဒသုတေသနအင်စတီကျူ IRAP ကပညာရှင်လည်းဖြစ်သူဘက်ပတစ်ချာတီကပြောပါတယ
် Basically with this microphone we'll open a new area of Mars exploration.
မတ်လတဲ့မှာတော့ဂျပန်နိုင်ငံရဲ့ Astroscape ကအာကာသတွေကအပျက်စီးတွေရှင်းလင်းရေးအတွက်အထူးရင်ကိုပြစ်လွတ်ခဲ့ပါတယ်။ဒါကကျွန်တော်တို့ခေါင်းပေါ်ကတန်ချိန်900ကျော်လောက်ရှိတဲ့အာကာသအမှိုက်ရှင်းလင်းရေးရဲ့အစိတ်ပိုင်းတစ်ရက်လည်းဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘာမှမလုပ်ရင်ပြဿနာကပိုပြီးဆိုးသွားလိမ့်မယ်လို့Astroscape UK ရဲ့လုပ်ငန်းစစ်ဆေးရေးမှူး Harry Brady ကပြောပါတယ်။ April ထဲမှာတော့ NASA ရဲ့စမ်းသပ်ရဟတ်ယာဉ်ငယ်ဟာအင်္ဂါဂျိုမျက်နှာမြင်ပေါ်ကပါလွားတဲ့လူလူတွေကပြန်တက်နိုင်ခဲ့ပါတယ်။ NASA ရဲ့ Engineer ဒီစီမံကိန်း Manager Domimi Aung ကတော့အခုလိုပြောပါတယ
်။အခုတော့လူသားတွေဟာတခြားဂျိုပေါ်မှာရဟတ်ယာဉ်မောင်းနေလို့ရပြီလို့ကျွန်မတို့ပြောနိုင်ပါပြီ။
မီလာရဲမှာတော့ NASA ရဲ့ဂျိုရူးတလုံးဟာဥက္ကာခဲတစ်ခုပေါ်ကနေအဖိုးတန်နမူနာတွေကိုယူဆောင်ပြီးနှစ်နှစ်ခွဲကြာမဲ့ကဘာမြေစီကိုပြန်မဲ့ခီးစဉ်ကိုစတင်နိုင်ခဲ့ပါတယ်။ NASA ရဲ့ဂျိုစင်းယင် Austria Rack ကဥက္ကာပြန် Venue ပေါ်ကိုအော်တိုဘာလ2020ကဆင်းသက်ခဲ့တာဖြစ်ပြီးတော့ဂျိုမျက်နှာမြင်ပေါ်ကနမူနာတွေကိုစုဆောင်ခဲ့တာပါ။ဇွန်လရဲမှာတော့အင်္ဂါဂျိုနဲ့အနီးဆုံးလည်းဖြစ်အပူပြင်းဆုံးလည်းဖြစ်တဲ့တောက်ကြဂျိုစီကိုဆက်ရုပ်အာကသယာဉ်နှစ်စင်းဆင်းသက်မယ်လို့NASA American Arthur Agency ကကြေညာခဲ့ပါတယ်။ NASA ရဲ့အုပ်ချုပ်ရေးမှူးသစ် Bill Nelson ကတော့ဒီဂျိုစင်းယင်စရုပ်သစ်ရဲ့ခရီးစဉ်တစ်ခုနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်။ These two sister missions both aim to understand how
the Billion ကြီးတွေနဲ့ပြည့်နေတဲ့တောက်ကြဂျိုမျက်နှာပြင်ပေါ်မှာခဲတပ်ထုတွေဘလို့အရေးပေါ်နေတယ်လဲဆိုတာကိုနားလည်နိုင်ဖို့အတွက်ဒီခရီးစဉ်တစ်ခုကရည်ရွယ်ပါတယ်
။ NASA ဟာအာကာသထဲမှာပြည်ကြီးငါးတချို့ကိုလည်းအကောင်ဖောက်ခဲ့ပါသေးတယ်။ဒီစသက်မှုကနေအာကာသတွေကဒီလိုသတိဆန်တဲ့မျိုးပွားမှုဆိုင်ရာအမှုစီဝါပိုးမွှားတွေအကြားဘယ်လိုအပြန်အလှန်တက်ရောက်သလဲဆိုတာကိုလေ့လာနိုင်မှုဖြစ်တယ်လို့ Florida တက္ကသိုလ်က Jamie Foster ကပြောပါတယ
် What we don't really understand the full mechanisms of communication the dialogue
that September လထဲမှာတော့ NASA ရဲ့ Perseverance အင်္ဂါဂျိုစင်းယင်ငယ်ကနေပထမဦးဆုံးကြောက်နမူနာကိုစုဆောင်နိုင်ခဲ့ပါတယ် NASA ရဲ့သုတေသနညွှန်ကြားရေးမှူးဟောင်း Scott Hubbard ကတော့အခုလိုပြောပါတယ်
This is a huge step forward in what the science community has wanted. ဒီနေ့ဒီပေါ်ကနေ
နမူနာတွေယူပြီးပြန်လာဖို့ဆိုတာကကျွန်တော်တို့ NASA အနေနဲ့နှစ်ပေါင်း50ကျော်လောက်လိုချင်တောင့်တနေခဲ့တဲ့ခြေလှမ်းပြတ်ပါပဲ
။အော်တိုပါလာထဲမှာတော့ဆွစ်သုတေသနပညာရှင်တွေဟာစက်ကြောလာထဲမှာတကယ်အစ်စ်နီးပါးခီးလှဲ့တဲ့လိုမျိုးခံစားမှုပေးမဲ့ software တစ်မျိုးကိုတီထွင်ခဲ့ကြပါတယ်။အာကာသစိတ်ဝင်စားသူတွေအနေနဲ့ဂျိုရီကျဲစင်စုတွေနိုင်ငံတကာအာကာသစကန်တွေကိုကဘာမြေပေါ်ကနေတက်တော့တက်တာပဲသုံးဘက်မြင်ရှုမြင်ခန်းစားနိုင်မှာဖြစ်ပါတယ်။တကယ်ကိုအစ်စ်နီပါလို့ဖြစ်နေအောင်ကျွန်တော်တို့စကြဝဠာကြီးရဲ့နောက်အစိတ်ပိုင်းတည်းအဖြစ်ဒီအခန်းကိုပုံတူဖန်တီးထားတယ်လို့ EPFA ရဲ့ဝိုင်းသိပ်ပက်များရှင် UB Reverse ကပြောပါတယ်။ပြီးခဲ့တဲ့အော်တိုဘာလထဲမှာလည်း NASA ရဲ့ဂျိုဒူလူစီကိုပြစ်လွတ်ခဲ့ပြီးတော့ဥက္ကာပြန်၈ခုကို12နှစ်အကြာစူးစမ်းလေ့လာမှာဖြစ်ပါတယ်။ဂျိုစတင်ပြစ်တီကလေးကအတိုင်းတည်ရှိနေတယ်လို့ယူဆရတဲ့ထူးဆန်းတဲ့ဥက္ကာခဲတွေကိုလေ့လာမှဖြစ်ပါတယ်။အောက်တိုဘာလထဲမှာပဲမနစ်ကလားစီကနေကဘာပေါ်ကိုပြန်သေးယူလာတဲ့ကြောက်ခဲတွေကတဆင့်လားကဘာရဲ့မီးတောင်အခြေအနေတွေကိုအတွင်းကြကြသိရှိလာရတယ်လို့တရုတ်ပညာရှင်တွေကထုတ်ပြန်ကြေညာခဲ့ပါသေးတယ်။ဒီနမူနာတွေကိုခွဲခြမ်းလေ့လာမှုကနေလားကဘာရဲ့ဓာတုဖွဲ့စည်းပုံနဲ့အပူရဲ့တက်ရောက်ပြောင်းလဲပုံအချက်အလက်တွေကိုလည်းတွေ့ရှိခဲ့ရပါတယ်။ နိုဝင်ဘာလထဲမှာတော့ဥက္ကာပြန်တစ်ခုကိုဝင်တိုက်ဖို့ NASA ကဂျိုရုတလုံးကိုလွှတ်တင်ခဲ့ပါတယ်။ကမ္ဘာမြေကိုချိန်ချောက်လာတဲ့ဒီဥက္ကာပြန်တွေကိုအချိန်နဲ့ဝင်တိုက်ခြင်းအပြင်လမ်းကြောင်းလွှဲနိုင်မလားဆိုပြီးတော့စမ်းသပ်တာလည်းဖြစ်ပါတယ်။ DART လို့အတူကောက်နာမည်ပေးထားတဲ့ဂျိုလမ်းကြောင်းပြောင်းလဲရေးစမ်းသပ်မဲ့ဂျိုရုကို SpaceX Falcon 9 ဒုံးမြင့်ရဲ့ထိပ်ပူးကနေတဆင့်တည်ဆောင်သွားမှာဖြစ်ပြီးတော့ဒေါ်လာတန်း330ကုန်ကျတဲ့ဒီစီမံကိန်းဟာနာမည်ကြီးသရုပ်ဆောင် Bruce Willis ရဲ့ Armageddon ရုပ်ရှင်ကိုပြန်လည်မြင်အောင်စေပါတယ်။ Jerry ပေါက်ကွယ်တဲ့ဖြစ်စဉ်အသေးစိတ်နဲ့အာကာသတွင်းနဲ့တွေကိုမြင်ရမယ်။ NASA ရဲ့ X-ray မှန်ပြောင်းကိုတော့အခုဒီဇင်ဘာထဲမှာလွှတ်တင်ခဲ့ပြီးရှာဖွေတွေ့ရှိမှုအသစ်တွေကနေစကြဝဠာကြီးအကြောင်းကိုပြောပြမှာပါ။ Cambridge တက္ကသိုလ်ရဲ့ Negative Beta Institute ကပါမောက်က Andrew Fabian ကတော့အခုလိုပြောပါတယ်။
We're also really are discovering
ကျွန်တော်တို့ဘယ်ကနေရောက်ရှိလာတယ်ဆိုတာရဲ့စัจ java ကြီးကြောင်းရဲ့ကျွန်တော်တို့တကယ်ပဲစူးစမ်းလေ့လာနေကြပါတယ်ဒါတွေကသက်ရှိတွေအတွက်ပဲမဟုတ်ပါဘူးဂျယ်တွေဘဲကလာတယ်ဂျယ်စင်စုတွေကရောစသဖြင့်အရာအလုံးကိုလေ့လာနေတာပ
ါသိပ္ပံပညာရှင်တွေဟာဟပ်ပယ်မမြောင်းကြီးရဲ့နေရာမှာအစားထိုးစကံဖို့အတွက်အခုနှစ်ဒီဇင်ဘာလနောက်ပိုင်းမှာ James Webb လို့ခေါ်တဲ့အာကာသမှန်ပြောင်းကိုလွှတ်တင်မယ်လို့ယူမှန်းထားပါတယ်မှန်မြောင်းကြီးကတော့ဥရောပဂျိုရုတွေလွတ်တင်နေကြပြင်သစ်ပိုင်ဂီယာနာရဲ့ခူရူးမြို့ကိုအော်တိုဘားလာတွေကရောက်ရှိနေခဲ့ပြီဖြစ်ပါတယ်။ဒီမျိုးဆက်သစ်အာကာသလေးလာမှုဟာဘယ်အာကာသယာဉ်တွေထက်မဆိုအာကာသကိုပို့ပြီးတော့နက်နက်ရှိုင်းရှိုင်းစောင့်ကြည့်နိုင်ဖို့နဲ့အရင်ကာလအခြေအနေကိုပို့ပြီးတော့စူးစမ်းနိုင်ဖို့ပြင်ဆင်ရည်မှန်းထားပါတယ်
။ဒီကနေ့ကြောက်တဲ့ဒီဇင်ဘာလ25ရက်ခရစ်စမတ်နေ့မှာမြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်ကခရစ်ယာန်ဘာသာဝင်တွေအတွေ့ရက်မြက်မင်္ဂလာဖြစ်ပြီးမိသားစုတွေပြန်လည်တွေ့ဆုံကြပါတယ်။ဒါကြောင့်အခုလိုခရစ်စမတ်နေ့အခါသမယမှာလူသားအလုံးအတွေ့ပျော်ရွှင်ငြိမ်းချမ်းစေဖို့ဂျွန်လီနွန်တီဆိုထားတဲ့ The Wallis Over ဆိုတဲ့တေးသချင်းကိုကျွန်တော်တို့ VOE မြန်မာပိုင်းကနေခရစ်စမတ်လက်ဆောင်အဖြစ်ထုတ်လွှင့်ပေးပါရစေ
။ So this is Christmas And what have you done?Another year over And you won't just be gone And so this is Christmas I hope you have fun The near and the dear ones The old and the young Are there So happy Christmas For black and for white For yellow and red ones Let's stop all the fights A merry day Christmas And a happy new year Let's hope it's a
အမေရိကန်အသံရဲ့ခရစ်မတ်နေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းအနေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါ။ပထမဆုံးအနေနဲ့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံအတွင်းကအမျိုးသမီးတွေအတွက်ထူးခြားတဲ့အခြေအနေတွေနဲ့ရင်ဆိုင်ရတဲ့2022ခုနှစ်လဲကုန်တော့မှာမို့လာမယ့်နှစ်သစ်အတွက်ဘယ်လိုမျှော်မှန်းပြင်ဆင်မှုတွေလှုပ်ဆောင်နေကြပါသလဲ။ကဏ္ဍအသီးသီးမှာရှိကြတဲ့အမျိုးသမီးတွေရဲ့အတန်တွေကိုစူးစီးပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကအထူးအစီအစဉ်တွေနဲ့စူးစီးပြီးတင်ဆက်ထားတယ်။နားဆင်ကြပါခင်ဗျာ။
ဘာတဝန်းကြုံတွေ့ရတဲ့ COVID-19 ကပ်ဘေးအပြင်ဆေးရနာသိမ်းမှုကိုပါကြုံရတာကြောင့်ဒီနှစ်2022ခုနှစ်ဟာမြမပြည်သူတွေအထက်ကတော့အရင်ကမကြုံခဲ့ရဘူးတဲ့ထိမှတ်မထားတဲ့အပြောင်းလဲတွေနဲ့အများပြားကြုံခဲ့ရပါတယ်။2022ခုနှစ်အတွင်းလှုပ်ဖို့ကြံရွယ်စီစဉ်ခဲ့တာတွေဘာမှမလုပ်နိုင်ခဲ့ဘူးလို့တန်လင် Times ချန်နယ်က Editor လည်းဖြစ်စာရေးဆရာမတဦးလည်းဖြစ်တဲ့မတ်တူတူသားကပြောပါတယ
်။2022ခုနှစ်မှာလုံးဝလို့ကျန်စီခဲ့တဲ့ plan တွေကတော့အများကြီးပဲ။အဓိကကလည်းဆိုတော့လူငယ်တွေအတွက်ပေါ့နော်။ကားနဲ့တာပင်းချင်းတွေနဲ့ဒီမှာနေအမြဲစကားပြောဖြစ်တယ်။အာသူတို့စာဖတ်အားကောင်းလာအောင်လို့ကိုကစာဖတ်ဝိုင်းလေးလုပ်ပေးလိုက်။အဲသူတို့အားကစားလေးလုပ်လိုက်ပြေပြေပွားပွားနေလိုက်ပေါ့နော်။အဲ့လိုမျိုးလေးတွားနေတဲ့ life ကကိုဗစ်ကြောင့်တောင်းပိတ်ထားတဲ့အချိန်မှာအကျိုးရှိရှိလေးတွားနေဖြတ်တန်းနေတဲ့အချိန်မှာဒါကြီးဖြစ်သွားတဲ့အချိန်မှာသူတို့အတွက်ကိုအရန်ဟိုစိတ်ထိခိုက်မိတာပေါ့နော်။သူတို့နဲ့လူငယ်တွေအတွက်အရန်စိတ်ထိခိုက်မိတယ်။ကိုလုံးချင်တယ်ဆိုတဲ့ပြန်နေရလေကိုကလည်းအမားကအများကြီးတော့ဘာမှချွေးထိုးလို့ကိုမရှိဘူး။ပါရေးမှာပဲဒီ6/20ခုမှာရေးလက်စာစာရေးလည်းရှိတယ်။ဒါအဲ့ဒီဟာတွေကအကုန်လုံးရဆိုင်သွားတယ်ပေါ့ဘာမှမလုပ်နိုင်ခဲ့ဘူးပေါ့နော်
။ဖေဖော်ဝါရီလတည့်ရက်စစ်တဲ့အာဏာသိမ်းမှုနောက်ပိုင်းအခုလိုရီမန်းချတာတွေပြက်ခဲ့ရုံမကအာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်ခဲ့တဲ့အတွက်မတ်တူတူသားရောသားနဲ့မောင်ဖြစ်သူတို့ပါဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။နှစ်တနည်းရဲ့တဝက်လောက်အချင်းထောင်မှာနေခဲ့ရပြီးသူအတွက်ကတော့ဘယ်တော့မှမကြုံခဲ့ရဘူးတဲ့ဖြစ်ရက်တွေနဲ့စိုးရတဲ့နှစ်တနည်းပါပဲလို့မတ်တူတူသားကပြောပါတယ်
။2021ကတော့ပြောရင်တော့စိတ်ဆင်းရဲစရာတွေ၊နာစီစရာတွေပြည့်နေတဲ့နှစ်ပေါ့။ဒါကအခု21နှစ်ပေါ့နော်။သူ့21နှစ်ကထောင်ထဲမှာကြော်ဖြစ်ရတာပေါ့နော်။ဆိုအမဆိုလည်းအမွေးနေ့ကထောင်ထဲမှာကြော်ဖြစ်ရတယ်။တန်50ကျည်ရဲ့မွေးနေ့ပေါ့နော်။နောက်တစ်ခုကထက်ခဲ့တဲ့အချိန်မှာအမတောင်းတော့မောင်းရပါတယ်ပေါ့နော်။ဟိုကိုကိုရိုင်းအဲ့ဒီရဲစခန်းမှာစစ်ကြောကြီးမတော်ခင်ရဲစခန်းမှာကိုကိုရိုင်းလက်စစ်ခံထားရတာကိုတိတ်မိသွားတယ်။သူတို့ကအဲ့လက်စစ်ကြီးတွေတန်းလိုက်နေတယ်မဟုတ်တော့ထိုင်နေတာပထမဆုံးတည်းမြင်လိုက်ရတဲ့အချိန်မှာဟိုရှင်ထဲမှာတော်တော်မကောင်းတော်တော်ဘလူခေါ်ရအောင်လည်းမသိဘူးပေါ့နော်။ဟိုကိုတောင်းကိုမောင်းအဲ့လိုမြင်လိုက်ရတဲ့အချိန်မှာလေသူကတော်တော်ကိုစိတ်ကြီးခိုင်းနေတယ်ပေါ့နော်။ဒီကိစ္စကနှစ်သစ်လို့ပြောလို့ရတာပေါ့နော်ဒီနှစ်ကအလုံးပြည့်တဲ့အတိုင်းပဲ12လရှိရတဲ့နှစ်ကိုအဲ့တော့6လမှာကိုရီးယားနိုင်ငံလေးမှာနေလိုက်ရတယ်ဆိုတော့အဲ့ဒါကပြောမယ်ဆိုရင်တော့တော်တော်လေးကိုသူ့သွားတဲ့နှစ်ပေါ့တစ်ခါမှသာမျိုးမတုံဘူ
းအမျိုးသမီးရဲ့တက်ကြွလှူရှားသူတို့ဖြစ်တဲ့မက်ဖြူပြာဝင်းကြီးကတော့ဒီနှစ်ဟာသူ့အတွက်ထူးခြားတဲ့နှစ်တစ်နှစ်လို့ပြောပါတယ်ဘာကြောင့်ပါလဲ
ဒီ2021ခုနှစ်ကတော့သမားတက်ကတကယ်ကိုထူးခြားတဲ့နှစ်တစ်နှစ်လို့ပဲပြောရမှာပေါ့နော်2021ခုနှစ်ကသမားတော်တော်လေးကိုစိတ်ထိခိုက်ရတယ်ဝမ်းနည်းရတယ်ဒေါသထွက်စရာတွေရှိတဲ့နှစ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့သမားကပထမဦးဆုံးကသမားက TV 2021ပေါက်ထားတယ်ပေါက်ထားဆိုတော့သမားကပျော်ရွှင်စွာနဲ့ပေါ့နော်အာငါ2021ကျတော့ငါသွားရတော့မှာပဲပေါ့နော်အမေရိကကိုဆိုရဲအစိုးရဒါပေမဲ့ကျမ TV ပောက်တဲ့ပင်မဲ့လေကျမအမေရိကမသွားရအောင်ဆောက်ပြီးတော့နှစ်လပိုင်းမှာလေကျမတို့အားလုံးသိတဲ့အတိုင်းပဲပေါ့နော်ကျမတို့နိုင်ငံမှာတကယ်ကိုအပြောင်းလဲတစ်ခုဖြစ်သွားတယ်အဲ့ဒီဟာလေကျမတို့အတွက်ကတကယ်ကိုအဆုံးရှုံးမှုပေါ့နော်ဘာဖြစ်လို့လဲဆိုတော့ရှင်းနှစ်တွေတုန်းကလေကျမတို့ကိုဗစ်ကြောင့်မလို့ကျမတို့အတိုင်းတာတစ်ခုထိပေါ့နော်ကျမတို့စားဝတ်နေရေးတွေဘာပဲဖြစ်ခက်ခဲခဲ့ရတယ်ပေါ့နော်ခက်ခဲခဲ့တယ်အဲ့ဒီဟာအပြင်ဒီစစ်အာဏာသိမ်းလိုက်တဲ့အချိန်ရောက်လာတဲ့အခါကျတော့ကျမတို့ကစင်နီယာပို့ပြီးတော့အစမ်းဆိုးွားလာတာပေါ့နော်စိတ်ပိုင်းဆိုင်ရာရောတောက်ပြီးတော့အဓိကကဘာလဲဆိုတော့ကျမတို့နေရထိုင်ရတာမလုံခြုံတော့ဘူးပေါ့နော်မလုံခြုံတော့ဘူးကိုယ်အိမ်မှာနေရင်လည်းမလုံခြုံဘူးလမ်းမော်ထွက်ရင်လည်းမလုံခြုံ တကယ်ကိုလူလူနယ်ပြုံမြင့်တဲ့တံပိုးရှိတဲ့เนาะကလေးတွေအများကြီးပဲဆုံးရှုံးခဲ့ရတယ်ပေါ့เนาะအဲ့ဒီအတွက်လည်းအခုအချိန်ထိကျမတို့တွေကကျမအနေနဲ့ဆိုဖြေမစဲလဲအောင်ရှိတယ်ပေါ့เนาะ
ဒီနေ့အတွင်းမှာပဲကိုယ်တိုင်လည်းကိုဗစ် -19 ရောဂါကူးစက်ခံရတယ်လို့ဒီယောဂါကြောင့်ပဲမိသားစုဆွေမျိုးတချို့ဆုံးပါခဲ့ရပြီးအကျက်တဲမျိုးစုံကြုံရတဲ့နှစ်ဖြစ်တယ်လို့လည်းမတ်ဖြူပြဝန်ကြီးကပြောပါတယ်
။ကျမအတော်ဦးလေးရောသုံးလေအိမ်မှာကျမမောင်လေးရောဟိုရောင်းမရောဆိုမောင်လေးကိုလည်းအသက်လွတ်ပြီးတော့ကိုဗစ်ကနေဆွဲထုတ်ခဲ့ရတယ်ပေါ့နော်။အဲ့လိုတွေနဲ့ကျမတို့ကဟိုအဖက်ဖက်ကပေါ့နော်ဒီတစ်ခေါက်ဆိုရင်ကိုဗစ်ဖြစ်တဲ့အချိန်တွေမှာကျမတို့အရှမ်းဒုက္ခရောက်နော်။တက်စရာစေးရုံလည်းမရှိဘူး။ကိုဘိုဆင်ရဝင်လည်းမရှိဘူးကျမတို့မှာပြောရမယ်ဆိုတော့ Facebook ကနေဟိုအကောင့်တို့ဒီအကောင့်တို့တင်တဲ့ဟာလေးတွေပဲကျမတို့မှာကြည့်ပြီးတော့ကိုစိတ်ကုတ်ခဲ့ရတယ်ပေါ့နော်အဲအဲ့လိုမျိုးအခြေအနေပေါ့နော်ကျမတို့မြန်မာနိုင်ငံပြည်သူတွေအတွက်ကဒီနှစ်ကတအားကိုခက်ခဲပြီးတော့စိတ်ဒုက္ခရောက်ရတယ်အဖက်ဖက်ကနေပြီးတော့ကြက်ကြက်တဲတဲနဲ့နေထိုင်ရတဲ့အခြေအနေတွေဖြစ်နေတာပေါ့နော
်အစိမ့်ပညာဦးစီးဌာနကလက်ထောက်ကတိကတူဖြစ်တဲ့ဆရာမအနွေအတွက်ကရောဒီနှစ်ဘာတွေထူးထူးခြားခြားကြုံတွေ့ဖြတ်တန်းခဲ့ရပါလေ
။ဒီမှာတို့အတွက်ကတော့ပြောရရင်အကောင့်ထက်အစိုးကြီးပဲပေါ့နော်။ဘာလို့လဲဆိုတော့ဒီဖေဆွေးရအာနာတိတ်လိုက်တဲ့လက်အောက်မှာနေရတာကတဲ့ပြည်သူအတွက်မှမလုံခြုံစိတ်မချရအောင်ပေါ့နော်။ပြီးတော့ဒီမှာတို့ဆိုလို့ရှိရင်ဒီဖေဆွေးရကိုလက်မခံဘူးစန့်တင်နေဆိုပြီးစီရီယံလှုပ်ရှားမှုမှာပါဝင်နေတဲ့အတွက်ကြောင့်မို့လို့ပေါ့နော်။ဒီမှာဆိုအလုပ်ထုတ်ခံရတယ်ပေါ့။အဲ့ဒါကြောင့်မို့လို့ကိုကကိုမိသားစုအတွက်ပေါ့နော်ဒီအလုံးမရှိတဲ့ခါကျတော့တစ်ခါတလေအဆင်ပြေအောင်လို့အခြားနည်းနဲ့မိသားစုအဆင်ပြေအောင်ရုန်းကန်ရတာမျိုးပေါ့နော်အဲ့လိုလောရတာအခက်အခဲရှိနေရတဲ့ကြားရဲပေါ့နော်ညီမတို့ဆိုပြီးခဲ့တဲ့ကိုဗစ်တတိယလိုင်းမှာဆိုတအိမ်လုံးကိုဗစ်ဖြစ်ကြရဲဟိုအိမ်ကအသက်ကြီးဆုံးလူကြီးတွေဆိုလို့ရှိရင်ဟိုအောက်ဆီဂျင်ကြီးကြရဲပေါ့နော်အောက်ဆီဂျင်လိုတဲ့အထိဖြစ်တယ်အဲ့တော့ညီမတို့ဆိုအောက်ဆီဂျင်အပြင်မှာဖြတ်ချရတာမျိုးပေါ့နော်ခုနပြောတဲ့ကိုအိမ်မှာအလုံးမရှိနေတဲ့အချိန်လိုမျိုးမှာပါပေါ့နော်အိမ်ကလူကြီးတွေရဲ့ကျမရဲ့အခြေအနေရတယ်ဆိုရလာတဲ့ခါကျတော့ဒီကျမတို့ဆိုရင်ရှိမဲစုမဲပေါ့နော်ငွေကုန်နေနောက်ပြီးတော့အောက်ဆီဂျင်ဆိုတာကလည်းကြည့်တဲ့အတိုင်းပဲအဲ့အချိန်တော့ဝါဆိုရင်ဟိုတနေ့လုံးတန်းစီပြီးလူကိုယ်တိုင်ပေါ့နော်မိသားစုကိုယ်တိုင်တွားပြီးတော့ရှာရတာမျိုးပေါ့နော်ဆေးဆိုရင်လည်းဆေးထိုးရမယ်ဆိုကိုယ်တိုင်ဆေးထွက်ရှာပြီးတော့ထိုးရတာမျိုးပေါ့နော်အဲ့အခက်ခဲအဲ့တော့ကတွေကိုပေါ့နော်ဟိုကိုမမဟုတ်ပါဘူးတခြားလူတွေလည်းခံစားရတာပေါ့နော်ပြီးတော့အများနဲ့အဲ့လိုမျိုးသူရင်တည်နေပေါ့နော်ကြောက်ကြောက်နေအခုဆိုလဲခုနကမှပုံပေါက်ဒီနားမှပုံပေါက်အဲ့လိုမျိုးလဲပေါ့နော်အဲ့လိုမျိုးတွေဖြစ်ပြီးဆိုလို့ရှိရင်ဟိုဒီရက်ကွက်ထဲမှာဘယ်လိုလာတောင်းရမလဲသူတို့ကဘာညာလာလုံမလဲအဲ့လိုပူပန်ရတာတမျိုးပေါ့နော်နောက်တစ်ခါဟိုနိုင်ငံအတွက်ရုံးကန်နေရတဲ့သူတွေလဲဘယ်သူတွေတော့မိပြန်ပြီဘယ်သူတွေတော့နေချက်ကန်ပြီအဲ့လိုတည်နေရလဲလေညီမတို့အရင်စိတ်တော့ကရောက်စီရေပေါ့နော်ဒီအစ်စေစိုးရအောင်မကြိုက်တဲ့သူအတူတူပါပေါ့ညီမတို့ကမှကိုယ့်အိမ်မှာကိုယ်အေးစစ်စစ်နေလို့ရနေသေးရဲ့သူတို့ရေဆိုတော့တော်တော်များများတော့ခံနေရတဲ့တွေ့ရှိရထောင်ထဲမှာတော့ခံနေရတဲ့တွေ့ရှိရအဲ့လိုလူတွေဘယ်လိုများနေမလဲဆိုရယ်ပေါ့နော်အဲ့လိုမြင်ရကြားရတဲ့ဟာတွေကလည်းစိတ်တော့ကရောက်စီရပေါ့အဲ့တော့ကိုမိသားစုအတွက်တော့ကရောက်ရတာရောပေါ့နော်ကိုနိုင်ငံအတွက်တော့ကရောက်ရတာရောနဲ့ညီမတို့ကတော့တော်တော်အဆင်မပြေရနှစ်ပါမယ်2022ခုနှစ်က
2022ခုနှစ်မှာလည်းအခက်အခဲတွေဆက်ပြီးရှိနေနိုင်သေးတယ်ဆိုတာကိုတော့ဆီယာမအနွေကတွက်ထားပါတယ်အခုချိန်မှာကြမ်းကြမ်းခံပြီး2022ခုနှစ်ကြာရင်တော့အကောင်းဆုံးဖြစ်လာဖို့မျှော်လင့်ထားတယ်လို့လည်းသူကပြောပါတယ်
။ဒီစေအစိုးရမြန်မာကနော်နိုင်ငံကြီးထွက်သွားပြီးတော့ကျွန်တော်ညီမတို့ရွေးချယ်တဲ့အစိုးရမျိုးကိုလိုချင်တဲ့အစိုးရအဲ့လိုမျိုးနိုင်ငံပေါ့အမိုင်းအဲ့လိုမျိုးပြန်ဖြစ်လာစေချင်တယ်။ညီမတို့လည်းကိုယ့်အလုပ်ကိုလုပ်ပြီးတော့အရင်လုပ်ပေါ့နော်။အေးအေးထင်မြန်နဲ့ကိုမိသားစုနဲ့အေးအေးစိစိပြန်ပြီးတော့နေချင်တယ်မိုင်း။အဲ့ညီမရဲ့2022ခုနှစ်အတွက်ကနော်နားထစ်စေချင်တဲ့ဆန္ဒပေါ့
။မတ်ဖြူပြဝင်းကြီးကလည်းဒီနှစ်တည်းအစိုးရတွေမှာပဲရလိုက်တဲ့အကောင်းတွေရှိနေတာကိုတွေ့ပြီးနှစ်တည်းအတွက်အကောင်းဆုံးမျှော်လင့်ထားတယ်လို့ပြောပါရယ်
။ဘာသာမတူတဲ့လူတွေပို့ပြီးတော့စီလုံးလာတယ်။ကျမတို့တိုင်းရင်းသားတွေနဲ့ကျမတို့မြန်မာလူမျိုးတွေနဲ့တသွေးတဲ့တသားတဲ့တောင်ပေါ်မြေပြင်တသွေးတဲ့တသားတဲ့ထစ်ခဲ့ရတယ်ပေါ့။အဲ့ဒါတွေကတော့ကျမတို့2021မှာနဲ့ထွက်ခဲ့တဲ့ကိစ္စပဲပေါ့နော်။အစိုးရကအကောင်းလို့ပဲကျမမြင်နေ။အဲ့တော့2022မှာလည်းဒီလိုမျိုးစီလုံးညီညွတ်မှုတွေနဲ့ပဲကျမတို့ရှေ့ဆက်ပြီးတော့ကျမတို့တိုက်ပွဲဝင်တော့ကျမတို့အောင်ပွဲရတော့ရမယ်လို့ကျမကတော့ပြောနေတယ်ပေါ့နော်
2022ခုနှစ်ရဲ့တဝက်တာကာလကိုအချင်းထောင်တွင်မှာဖြတ်တန်းခဲ့ရတဲ့မတူတူသားရဲ့နှစ်သက်မျှော်လင့်ချက်ကရောဘယ်လိုများရှိပါလဲ
။လာမယ့်2022မှာတော့စစ်စစ်ချင်တာကတော့ဒီဆိုးရွားမှုတွေအလုံးချက်တန်ပြီးတော့ကိုယ်လိုချင်တဲ့ပြည်သူတွေလိုချင်တဲ့အဆိုးရွားနဲ့အတူတူဖြစ်နိုင်တော့နှစ်သက်ကိုကြော်ဆွချင်တာပေါ့နော်။ကောင်းမွန်နေကြတယ်။ကြွားချင်တာပေါ့။နောက်တစ်ခုကမှလည်းဆိုတော့ကျမတို့ပြန်ကြည့်ရတာလေအတင်ရောက်လာနေတဲ့အချိန်မှာခြံခဲ့တဲ့ကလေးလူကြီးအများကြီးပဲတန်ခဲ့တယ်ပေါ့သူတို့အတွက်အရင်စိတ်မကောင်းဖြစ်တယ်သူတို့တွေကိုလည်းဒီနှစ်သက်မှာလွတ်လပ်တဲ့အရာတာလွတ်လပ်တဲ့
ရှိကိုရှုပ်ပေးခြင်းပေါ့နော်အဲ့ဒီဟာကတော့မားရဲ့အကြီးအမားဆုံးစံတာပေါ့နော်ဖြစ်စေခြင်းနဲ့ဟာပေါ့အဲ့လိုဖြည့်ဖြည့်ချုံအောင်ခံထားရတဲ့ဒီလေအကုန်လုံးလွတ်မြောက်ပြီးတော့အားလုံးကြိုကြောဆင်ဆင်နဲ့ဖြည်းဖြည်းအားလုံးကိုလည်းအဲ့ဒီလွတ်လပ်တဲ့အရာတာကိုခံစားပြီးခြင်းပေါ့နော်ကြီးရစားစားနေနေရတဲ့ဘဝကိုလွတ်မြောက်ပြီးခြင်း
လူမှုတိုင်ဝမ်အတွင်းကဏ္ဍအသီးသီးမှာလှုပ်ရှားယုံကန်နေကြတဲ့အမျိုးသမီးတချို့ရဲ့တနစ်တာထူးခြားတဲ့ဖြတ်တန်းမှုတွေနဲ့နှစ်သက်မျှော်မှန်းချက်တချို့ကိုကြားခဲ့ရတာပါရှင်။ရှေ့သတင်းပတ်မှာလည်းအခုလိုပဲမတူတဲ့နယ်ပယ်တွေကအမျိုးသမီးတွေရဲ့အသံတွေကိုစူးစီးတင်ပြပေးသွားပါမယ်။ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုတော့ဒီမှာပဲရနာခွင့်ပြုပါ။အားလုံးအတွက်မင်္ဂလာရှိတဲ့ခရစ်စမတ်အခါသမယဖြစ်ပါစေရှင်။ကျွန်မခင်ဗျူသေးပါရှင်။
မကင်ဗျူတွေတင်ဆက်တဲ့အမျိုးသမီးကဏ္ဍအထူးအစီအစဉ်ဖြစ်ပါတယ်ဆက်လက်ပြီးတော့အမေရိကန်ပြည်ထောင်စုမှမိသားစုတွေဟာခရစ်စမတ်ကာလပြန်မစုံခင်မှာကိုဗစ်ကပ်ရောဂါစစ်ဆေးဖို့အတွက်ကိုဗစ်စစ်ဆေးတဲ့စင်တာတွေအများအပြားဖွင့်လှစ်ပေးထားပါတယ်တုတ္တစုံလင်အမေရိကန်တစ်ခွင်မှာကိုအောင်ကအခုလိုပြောပြထားပါတယ်
ခရစ်စမတ်ကာလမှာပဲကိုဗစ်အိုမီကရွန်မျိုးကပ်ကူးစက်မှုတွေကိုတားဆီးနိုင်ဖို့ N95 နှာခေါင်းဆီးသက်တမ်းကိုအခမဲ့ဝေပေးမှာဖြစ်တယ်လို့နယူးယောက်မြို့တော်ဝန်နဲ့ကျန်းမာရေးတာဝန်ရှိသူတွေကကြေညာထားပါတယ်။ဒါ့အပြင်ရက်ကွက်အဖွဲ့အစည်းတွေကလည်းတဆင့်ကိုနေရင်မှာပဲကိုဗစ်ရှိမရှိစစ်ဆေးနိုင်တဲ့စမ်းသပ်ပစ္စည်း5သိန်းလောက်ကိုအခမဲ့ဝေငှပေးတော့မှာဖြစ်တယ်လို့ဆိုပါတယ်။နယူးယောက်မြို့မှာတော့ကိုဗစ်အမြန်စစ်ဆေးနိုင်တဲ့စင်တာအများပြားဖွင့်လှစ်ပေးထားပါတယ်။ UK နိုင်ငံကနေအလဲပတ်ရောက်ရှိနေသူ Caitlin Blake က
We've obviously got to get a negative
virus ကူးစက်ခံမထားရဘူးဆိုတော့ negative အဖြေဖြစ်ဖို့လိုတာရှိပါတယ် PCR အနည်းနည်းနဲ့စစ်တာထက်လမ်းမော်ကစင်တာတွေမှာစစ်လို့ရတဲ့နည်းလမ်းကတော့ပိုများပါတယ်လေရင်ကနောက်နှစ်နာရီလောက်နေထွက်မှာပါဒီမှာဆောင်းရတာကလည်းလူတွေကမနည်းဘူးဆိုတော့ negative ဖြစ်ပါစေလို့သာမျှော်လင့်ရမှာပါအဲ့လိုမှမဟုတ်ဘူးဆိုရင်တော့ဘာလုပ်ရမယ်မှမသိတော့လို့စိတ်ပူမိပါတယ်
အခုကနယူးယောက်မြို့မှာအခြေစိုက်ကိုဗစ်စမ်းသပ်စင်တာ36ခုနဲ့ရွှေပြောင်းစင်တာ100နီးပါးဖွင့်လှစ်ထားပါတယ်မြို့တော်ဝန်ဘီလ်ဒီဘလက်စီကကိုဗစ်အိုမီကရွန်မျိုးကပ်သစ်ဟာလင်းလင်းမြန်းမြန်းကူးစက်နေတယ်ဆိုပြီးတော့သတိပေးထားပါတယ်ဒီလိုရောဂါကူးစက်မှုတွေကြောင့်နာမည်ကျော်ဘရော့ဝေးပြဇာတ်ရုံတွေလည်းပိတ်ထားပြီးလူများလာရောက်လည်ပတ်တဲ့ Times Square ကကိုဗစ်စင်တာမှာလည်းစမ်းသပ်ဖို့လူတွေရာနဲ့ချီဆောင်ဆိုင်နေပါတယ်နယူးယောက်မြို့ကန် Johnny D. Trickett က
I think we've all been affected as a New Yorker. We're trying to take every single precaution we can. New York
one is the one that is going to be able to get rid of it. See, the two of them are going to be able to get rid of it. Now, we're going to be able to get rid of it. Now, we're going to be able to get rid of it. Now, we're going to be able to get rid of it. New York one is going to be able to get rid of it.
အိုမီကရွန်မျိုးကွဲဟာကူးစက်မှုများမိမဲ့ယောဂါဒံဘလောက်ပြင်းထန်လဲဆိုတာကတော့ဂုရိရေရရမသိရသေးပါဘူး။နောက်နေ့ဆန်းမှဒီမျိုးကွဲတစ်ကူးစက်မှုတွေပိုများလာလိမ့်မယ်ဆိုပြီးတော့လေပညာရှင်တွေကခန့်မှန်းထားတာပါ။အစောပိုင်းဆန်းစစ်ချက်တွေအရဒီမျိုးကွဲတစ်ကူးစက်မှုကိုတားဆီးနိုင်ဖို့ဆိုရင်ကိုဗစ်အားဖြင့်ကာကွယ်ဆေးထိုးဖို့လိုအပ်မှာဖြစ်ပြီးတာမန်ကာကွယ်ဆေးထိုးထားသူတွေလည်းယောဂါဒံကိုပြင်းပြင်းထန်ထန်ခံရလောက်မှာမဟုတ်ကြောင်းဆိုပါတယ်။နယူးယောက်မျိုးကန်မာရီယန်ဗန်ဟန်က
No, my parents have not changed, but I'm getting tested because my roommate
ကယောဂကုသခံထားရတဲ့အဖြစ် positive ထွက်တော့ကိုယ်ခန်းထဲမှာပဲတည်ကြနေထိုင်ကြပြီးတော့နှာခေါင်းဆီးလက်တပ်ထားပါတယ် PCR အနည်းနည်းစနစ်နဲ့စစ်ထားတာကအဖြစ်ထွက်ဖို့တပတ်ကျော်ကြတော့ဒီတစ်ပတ်မှာမိသားစုတွေနဲ့တွေ့ဖို့မတွေ့ဘူးဆိုတာသိရဖို့အခုအ мян မီးနဲ့ထပ်ပြီးတော့လာစစ်တာပါယောဂလက္ခဏာလည်းဘာမှမပြဘူးဆိုတော့တွေ့ဖို့ပဲရှိပါတယ်ဒါပေမဲ့လည်း positive တာထွက်လာရင်တော့ကိုယ့်ဘာသာနေရတော့မှာပေါ့
နယူးယောက်မြို့အာနာပိုင်ရဲ့စီးရင်ကိန်းဂဏန်းတွေအရအသက်အရွယ်ရောက်ပြီးသူ90ရာခိုင်နှုန်းနဲ့မြို့ကန်80ရာခိုင်နှုန်းဟာကိုဗစ်ကာကွယ်ဆေးတစ်ကြိမ်ထိုးထားတယ်လို့ဆိုရတယ်။နယူးယောက်ပြည်နယ်မှာတင်းငွေတွေတည်းအထက်မှာရင်ရောဂါကူးစက်သူ 13,000 နီးပါးရှိပြီးအဲ့ဒီထဲက 13,000 လောက်ဟာနယူးယောက်မြို့ကဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းပတ်အတွင်းရက်ကိုရောဂါကူးစက်သူဖြန်းများ 16,000 ကျော်ရှိခဲ့ပါတယ်ခင်ဗျာ။ဒီကွက်အတွင်းကုန်စည်မပြတ်လည်အောင်နဲ့တင်မောစိတ်တွေမှာကုန်ပစ္စည်းတွေပုံနေတာကိုရှင်းလင်းဖို့ trucker မောင်းသူနောက်ထပ် 8,000 လောက်လိုအပ်နေတယ်လို့ American trucker မောင်းသူများအသင်းကပြောပါတယ်။ဒါ့အပြင်လည်းပညာရှင်တွေကတော့ trucker ကုမ္ပဏီတွေအနေနဲ့ကားမောင်းသမားတွေကိုစနစ်တကျစီမံခန့်ခွဲတာမျိုးရှိဖို့လိုအပ်ကြောင်းထောက်ပြပါတယ်။ MID တည်ယူပို့ဆောင်ရေးကုမ္ပဏီက David Corey က
The way we conventionally schedule our
trucks. ကျွန်တော်တို့ပစ္စည်းတင်ရမှာပို့ပေးရမှာတွေကိုအချိန်စရနဲ့ပေးလိုက်တာပါ။ပုံမှန်အဖြစ်တော့တို့ရဲ့အချိန်အတွက်တိတ်ထည့်မကြည့်ဖြစ်ပါဘူးလို့ပြောထားတာပါ။ ကာသမားတွေဟာ Los Angeles စစ်ကမ်းမှာနေစဉ်လူလူရှိနေတာပါဒါပေမဲ့ကာမောင်းမဝင်ဝင်ရသူတွေဖြစ်တာကြောင့်အချိန်မဖြုန်းကျင်ကြောင်းပြောပါတယ်တရုတ်နိုင်ငံကရွှေ့ပြောင်းချေချသူ Track ကာသမားဘေက
ဝင်လို့ we sometimes wait for the
ဒီစီတင်မှုတစ်ခါကို6နာရီကနေ9နာရီကြာတစ်ခါလေးဆောင်ရတတ်ပါလေတကယ်ကိုစိုးပါတယ်ဝင်ဝင်ထိခိုက်တာပေါ့ဗျာ
tracker မောင်းသူတွေဟာတင်မောစစ်ကမ်းမှာကုန်တင်ချိန်ရောဂိုဒေါင်မှာကုန်ချချိန်ရောမှာပါအချိန်အကြာကြီးဆောင်ရတော့ကြောင့်တရက်ကို17နာရီကားမောင်းခွင့်ရှိပေမဲ့လည်း6နာရီ9နာရီဝင်ကျင်တာမောင်းရပါတယ်ရူမေးနီးယားကရွှေ့ပြောင်းအခြေချသူမာရီယန်က
sometimes it's a matter of how those companies
အဲ့ဒီကုမ္ပဏီတွေကအလုပ်ကိုဘယ်လောက်စနစ်တကျလုပ်သလဲဝန်ထမ်းတွေကိုဘယ်လောက်ကျွမ်းကျင်ချင်ချင်တင်ပြပေးရသလဲကျွန်တော်တို့ကားသမားတွေအတွက်ရောဘယ်လောက်ကြည့်ပေးသလဲဆိုတဲ့ပုံမှာမူတည်ပါတယ်
American ဆိုရကတော့တည်ယူပို့ဆောင်ရေးလုပ်ငန်းခွင်မှာအင်အားတိုးလာဖို့ကာမောင်းတန်တန်းတွေတူးချက်ပြီးမှဖြစ်တယ်လို့စစ်မှုထမ်းအောင်တွေကလည်းဒီတန်တန်းပေးပြီးတော့လိုအပ်ချက်ကိုဖြည့်ဆည်းဖို့မျှော်လင့်နေပါတယ်။ဒါပေမဲ့လည်းလုပ်ငန်းမှာရေရှည်မြေဖို့ကလိုအပ်ကြောင်းထောက်ပြပါရတယ်။ Pennsylvania တက္ကသိုလ်က Steve Vizzelli က
What we have right now in the United States is about
America မှာ CDL trucker မောင်းသူတွေအတွက်လုပ်ပေါင်း3000ကျော်လောက်ရှိပါတယ်။ဒီလိုင်းစင်ကင်ထားသူတွေက10တန်းရှိပါတယ်။
ထရက်ကားမောင်းသူတွေလိုအပ်နေတာကြောင့်အခုကလူငယ်တချို့ကထရက်ကားမောင်းသူတန်းတွေတက်နေပါရယ်ဒါပေမဲ့လည်းဒီအလုပ်ကိုတကယ်လုပ်နိုင်မလုပ်နိုင်သေချာဆုံးဖြတ်ဖို့နဲ့လုပ်ငန်းရဲ့ဖြည့်ဆည်းမှုတန်ကိုလည်းရင်ဆိုင်နေအောင်အစဉ်သင့်ပြင်ထားဖို့လိုအပ်ကြောင်းအကြံပေးကြပါရယ်မာရီယန်က
It happened to me when I had
to ညနေ6နာရီနောက်ပိုင်းမှာကားရပ်ဖို့နှစ်နေရာသုံးနေရာမှာရှာပေမဲ့ရပ်ဖို့နေရာလုံးဝမရှိပါဘူး
ကားသမားတွေကိုကုမ္ပဏီထင်းချွေရေးစင်တာကစောင့်ကြည့်နေပြီးသူတို့အိတ်ခိုင်းတဲ့အချိန်မှာအေ့ရတာပါအဲ့လိုလုပ်ငန်းခွင်အဆင်မပြေမှုတွေကြောင့် truck ကားသမားတချို့ဟာဆောက်လုပ်ရေးလုပ်ငန်းခွင်ကဝန်ချီချက်တွေလိုအကြီးစားဆက်ရန်နေရာတွေမောင်းတဲ့အလုပ်တွေကိုပြောင်းရွှေ့လုပ်ကင်ကြပါတယ် truck ကားသမားတွေလုပ်ငန်းခွင်မှာမြဲနေဖို့ဆိုရင်တော့အပြန်အလှန်လေးစားမှုနဲ့ဆက်ဆံဖို့လိုတယ်လို့သူတို့ကပြောရတယ်ခင်ဗျာ American ပြည်ထောင်စုရဲ့အကြီးဆုံးကုန်တင်ကုန်ချစိတ်ကမ်းတစ်ခုဖြစ်တဲ့ Los Angeles စိတ်ကမ်းမှာဆိုရင်ပစ္စည်းထည့်ထားတဲ့ကွန်တိန်နာတွေတော်တော်များများစုပုံနေတာပါတချို့ဆိုရင်လည်းတင်မောပေါ်ကနေတော့မချနိုင်သေးပါဘူးဒီကွန်တိန်နာတွေကိုနိုင်ငံတော်ကတည်ယူပို့ဆောင်ပေးနေတဲ့ trucker မောင်းသမားတွေရှားပါနေတာကြောင့်အခက်တွေ့နေတာဖြစ်ပြီးအခုအခါမှာတော့ဒီလုပ်ငန်းကိုဝင်ရောက်မဲ့သူတွေအတွက်လေ့ကျင့်သင်ကြားပေးနေတဲ့တင်နန်းတွေမှာလူစီရနေပါတယ
် we train
NB အမျိုးအစားရင်မောင်းလိုက်စဉ်အတွက်တင်ကြားပေးပါတယ်ရင်မောင်းသမားတွေလိုအပ်နေတာဆိုတော့ဒီချိန်ကအလုပ်အများဆုံးအချိန်ပါ
ဒီနေ့မှာတင်နန်းသားဦးရေ20ရာခိုင်နှုန်းပုံများလာတာကြောင့်ညဘက်မှာပါအချိန်တိုးချဲ့တင်ကြားပေးနေရတယ်လို့လည်းဆိုရတယ
် The driver piece stands out the most
ရေမောင်းသမားအဓိကလိုအပ်နေတာပါဒီတည်ယူပို့ဆောင်ရေးကဏ္ဍမှာအခုဆိုရင်ရေမောင်း 8,000 ကျွဲလောက်လိုအပ်နေပါတယ
်ကာယောဂကာလအတွင်းလူချင်းထိတွေ့ဆက်ဆံမှုကိုရှောင်ရှားဖို့လူတော်များများအလုပ်ကနေထွက်ကြတယ်လို့လုပ်ငန်းတွေလည်းရဆိုင်ကုန်ပါတယ်အခုအခါမှာတော့လုပ်ငန်းတွေပြန်စတင်နေတာကြောင့်ဘဝအမခံချက်ပိုရှိတဲ့တမွေးဝမ်းကြောင်းလုပ်ငန်းကိုလူငယ်တွေရွေးချယ်လာကြပါတယ
် So the pandemic situation did have an
impact ကယောဂကာလအခြေအနေတခုကအခုဆုံးဖြတ်ချက်အပေါ်အများကြီးတက်ရောက်မှုရှိပါတယ်လုံထောင်ရင်ကလိုအပ်နေတဲ့အလုပ်မျိုးကိုလုပ်ချင်ပြီးလူတွေအတွက်လိုအပ်တဲ့ပစ္စည်းတွေကိုတည်ယူပို့ဆောင်ပေးအကျိုးပြုနိုင်ပါတယ်ပြီးတော့ဒီအလုပ်ကရေရှည်ဆက်လုပ်နိုင်မှာဖြစ်တယ်လို့ဝင်ငွေလည်းကောင်းပါတယ်
We got to help in
ကိုလူမှုတိုင်းဝိုင်းအတွက်ဒီလေးအချိန်ထဲမှာပဲပတ်သက်လဲရတာဆိုတော့အားလုံးအတွက်အကျိုးရှိပါတယ်
တည်ယူပို့ဆောင်ရေးကဏ္ဍအတွက်ကားမုံမဲ့သူတွေပုံများလာပေမဲ့တနန်းကျောင်းမှာတင်ပြမဲ့တနန်းဆရာပို့လိုအပ်လာတဲ့အခက်အခဲကိုရင်ဆိုင်ရပြန်ပါတယ်အမေရိကန်တဝမ်းလုပ်ငန်းတွေဘက်ပေါင်းစုံမှာပုံမှန်ပြန်လဲပတ်နိုင်မှုကတော့အချိန်ကာလတချို့ထပ်ကြနိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
ကိုအောင်တင်ဆက်တဲ့တုတ္တဆောင်လင်းအမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်အခုဆက်လက်ပြီးတော့ဒေါခင်မျိုးသက်အပတ်စဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကိုနားဆင်ကြပါခင်ဗျာ
မြန်မာနိုင်ငံမှာကိုဗစ်တက်ပြက်လှိုင်းပြီးကြတဲ့ကဒီယောဂါပို့ကိုတိတ်မကြောက်တော့တဲ့အနေအထားဖြစ်လာနေတာကနေအခုကူးစက်များဗီဇာပြောင်းအိုမီကရွန်ကိုဗစ်ပိုးသစ်ပေါ်လာတဲ့အခါမှာတော့ပြန်ဆင်ခြင်လာကြတာတွေ့ရပြီးယောဂါပိုးမကူးစက်အောင်စူးစားလာကြပါတယ်ဒီခါမှာဆက်ပြတို့လက်တန်ဆေးတို့လိုပစ္စည်းတွေကိုသုံးမယ်ဆိုရင်ဒီဓာတ်ရုပစ္စည်းတွေရဲ့ကိုဗစ်ပိုးပေါ်မှာတက်ရောက်မှုကဘယ်လိုရှိပါသလဲဓာတ်ရုပေဒပညာရှင်ဒေါက်တာခင်မောင်မျိုးကပြောပြပေးပါ
ကိုရိုနာဗိုင်းရပ်စ်ပိုးရတော့သူကဟိုဘမလိုပြောရင်တော့အစီအသထအသားတစ်ချက်လိုပါပဲ เนาะอะแท้มาอี้ရှိတယ်ပြင်ရလက်ပစ်ဆိုတဲ့အစီအချက်ရှိအဲ့ဒီဟာကိုကျွန်တော်တို့ကကိုတတ်မှာပေါ့ဖြတ်စီမယ်ဒီတော့မှာပဲကျွန်တော်လူတွေကိုမကူဘူးဆိုပဲဟာကိုဖော်လုံးအသိကြပါအဲ့တော့ကိုရိုနာဗိုင်းရပ်စ်ကိုอ่ะအပြင်မှာလဲတစ်ခါနေကြတော့ကျက်ပေါင်းများစွာနိုင်ပေါင်းများစွာတည်နေတယ်လက်မှာကတ်နိုင်သူကပရိုတင်းအမှန်ကြိုက်တယ်နော်ဒီတံပြားမှာကန့်လို့သူဘာမှမဖြစ်ဘူးတက်သားမှာကန့်လို့သူတိတ်တော့မကူးစက်နိုင်ဘူးဒါပေမဲ့လူရအသားကတ်လိုက်ပြီးဆိုသူတိတ်သဘောကျအလူနဲ့အသားနဲ့တွေ့တာနဲ့သူတော့ဝင်ကတ်အဲ့တော့အသားနဲ့ကတ်တယ်ဆိုရင်အသားထိတဲ့နေရာလက်ပဲရှိဘူးလက်ကအဓိကကျနော်အဲ့တော့အနည်းဆုံးလူက10မိနစ်မှာနော်2မိနစ်မှာတစ်ချိန်လောက်မျက်နှာကိုကန့်မျက်နှာကိုကန့်မျက်နှာဒီကိုရိုနာဗိုင်းရပ်စ်တွေကတော်တယ်အသက်ရှူလမ်းကြောင်းတွေရောက်သွားအဲ့တော့လက်မှာကန်နေတဲ့ပိုးတွေကိုတုတ်တင်ပွားနီးလန်းနှစ်လန်းရှိအဲ့တော့ပထမနီးလန်းကတော့เนาะဘိုးဘွားဆင်ဆက်တဲ့သုံးတဲ့ဆက်ပြအဲ့တော့ဆက်ပြပဲဒုတိယနီးလန်းကတော့ကျွန်တော်တို့ခုခစ်စားနေတဲ့เนาะလက်တန်ဆေးရီပေါ့အဲ့ဒါဒီကတော့ဒီ alcohol 60-80% ဒီအရက်ပြန်60ကနေ80ရက်ကနှုတ်ပါတဲ့လက်တန်ဆေးရီနဲ့ဟောဖယ်ရှားကြတယ်ပေါ့ဒီတော့ဘယ်ဟာပူကောင်းလဲလို့ပြောရင်ကျွန်တော်တို့ဘိုးဘွားတွေလက်ထက်တည်းကသုံးလာတဲ့ဆက်ပြာပူကောင်းဆက်ပြာမှာအပိုင်းနှစ်ပိုင်းရှိတော့ဒီပိုင်းကရေကိုခင်းတဲ့ပိုင်းတယ်နောက်ဒီပိုင်းကဒီအစီကိုခင်းတဲ့ပိုင်းဆိုနှစ်ပိုင်းရှိရေကိုမုန်းတဲ့ပိုင်းအဲ့တော့ရေကိုခင်းတဲ့ပိုင်းကတော့ခေါင်းပိုင်းလို့ထားတော့ဒီပိုင်းကရေကိုမုန်းတဲ့ပိုင်းလို့ခေါ်တယ်အဲ့ဟာအစီကိုခင်းတဲ့ပိုင်းကိုရိုနာဗိုင်းရပ်စ်ကအပေါ်ကအစီအစထရှိအဲ့ဒါဒီမှာအထဲမှာအရေးရှိအဲ့တော့အဲ့ဒီအစီအထနဲ့ခုနကဆက်ပြာနဲ့ဆိုတော့အဝင်ဝင်ကြအမှန်တန်ဖြစ်တယ်ဆက်ပြာမှာရှိတဲ့ molecule တွေကအမီးကအဲ့ကိုရိုနာဗိုင်းရပ်စ်ပွားပြီးတော့အထဲကိုဝင်တိုးလို့ရအဲ့ဝင်တိုးလိုက်တဲ့ခါမှာနှစ်ကောင်နှစ်ခုသုံးခုလောက်ဝင်တိုးလိုက်ရင်ဒီကိုရိုနာဗိုင်းရပ်စ်ကသေသွားတယ်လို့ပြောတာပေါ့သေလို့တော့မရဘူးသူကငိုတဲ့အသက်မှမရှိဘူးသူပြက်စီးသွားတော့သူကပြက်စီးသွားရင်သူ့ဘေးမှာအဲ့ဒီပြည့်စည်တဲ့ဘေးမှာဝိုင်းပြီးတော့ဆက်ပြာမော်လီကျူးစီကနေကြတော့ရေဆေးလိုက်ပြီးတော့ထွက်သွားမထွက်သွားခင်ကကသူကပြည့်စည်သွားတယ်အဲ့တော့ဆက်ပြာရဲ့ကောင်းကျိုးကအဲ့ဒါကိုရိုနာဗိုင်းရပ်စ်ကိုဖျက်ဆီးနိုင်တဲ့ပြည့်စည်ဖြစ်တယ်သူကဒီကိုရိုနာဗိုင်းရပ်စ်ကိုတတ်နိုင်တဲ့ဆက်ပြာကိုအထင်မသေးဘူးပေါ့
ဒီအယ်ကိုဟောနဲ့ဆေးတဲ့နေကြတော့ဆရာအယ်ကိုဟောရဲ့ဒီပိုးပေါ်မှာပေါ့နော်တက်ရောက်ပုံနည်းနည်းလေးပြောပြပေးပါအ
ယ်ကိုဟောတဲ့မှာသူကသူမနေနိုင်ဘူးဒီအခေါ်နဲ့ဆိုအငွေ့ပြန်လာသူလိုက်ထွက်သွားတာဒီလက်မှာတော့သူမရှိတော့မကြံနေတော့သူပွက်လိုက်တိုက်လိုက်နေသူပါသွားတာဒါကြောင့် 60-80% ဆိုသူအလွယ်တကူအငွေ့ပြန်နေတဲ့အရက်ပြန်ဖြစ်တယ်သူကပါသွားလို့အောင်မဲ့လုပ်တဲ့ဟာ
အရက်ပြန်အငွေ့ပြန်တိုင်းသူကလည်းပါသွားမယ်ဆိုရင်ဒီယောဂဘူးပြန်တာရဲ့အနေထားကိုပြောပြပေးပါအောင်ဆရာဘယ်လိုဖြစ်နိုင်လဲဆိုတ
ော့ယောဂဘူးကတော့သူကပြန်နေမှာယောဂဘူးကအော်လူတွေထင်တာချောက်အရန်များတယ်လေဆိုဘီလီယံရှိတာပေါ့နော်ဒီလက်သေးကုန်မှာရှိတဲ့အမှုန်လေးမှာတော့1ဘီလီယံလောက်ဆိုတော့ဟိုတွေပူးပေါင်းရှိဒီဗိုင်းရပ်စ်ကအမှတ်တများပါတော့ဘလို့ဝက်လို့လို့ဒီကောင်ကကုန်သွားမှာလို့ပုံသေးကြပေါ့ဒါကြောင့်လဲကျွန်တော်တို့ဘယ်နေရာရဲ့တော့ကူတာပေါ့တချို့လူကအိမ်မှာနေတယ်တကားပိတ်ထားတယ်ဒါလည်းကူတာပဲအဲ့တော့ကျွန်တော်မျိုးကူရတဲ့အကြောင်းရင်းအဓိကတော့ဒီလက်ကနေပဲစကူတာပဲလက်ကနေကူမှအသက်ရှူလမ်းကြောင်းနဲ့ရောက်နှာခေါင်းနဲ့ရောက်မှပါးစပ်တွေနဲ့ရောက်မှပြီးရင်အသက်ရှူလမ်းကြောင်းနဲ့ရောက်ဒါတွေဟောပြဿနာဖြစ်တာအခုတကယ်လို့သာကျွန်တော်တို့ကဒီလိုမျိုးလက်မှမရှိဘူးဆိုရင်တော့တော်တော်သေးရွားတယ်လို့ပြောလို့ရှိပါလက်မှမရှိဘူးဆိုရင်ညနာမှရှိရင်ရောရတာညနာမှမရှိအောင်လို့ကျွန်တော်တို့ကတတ်နေတဲ့ညဒီ mask တွေနှာခေါင်းစည်းတွေတတ်ထားရအောင်အဲ့နှာခေါင်းစည်းတက်တယ်ဆိုတာဘယ်လိုပဲဖြစ်ရအများကြီးကာကွယ်တယ်လို့ကျွန်တော်ဆက်။ဒါကြောင့်ဒီနှစ်ခုနဲ့ဒီလှုပ်လို့တော်တော်ရပါပြီ။တတိယအချက်ကတော့အကုန်လုံးခတ်ခုတ်ပါနေပေါ့။အဲ့ snitch လောက်လိုက်ရင်ဟာချိုးချီလိုက်တော့သူကတော်တော်ငွေးကိုသွားတယ်လေ။အဲ့တော့အဲ့ဟာချိုးချီတဲ့နေအချင်းကလွဲရင်6ပေခွာတယ်။အခု3ပေခွာတယ်။နော်။လက်နာရင်မဆိုင်ဘူးဆိုရင်တော်တော်များများသက်သာပြီ။ဒါကြောင့်သူကလက်ကဘလို့ဖြစ်ရဟိုခဏခဏဆေးဆိုတာဟောတကယ်အမှန်ပါပဲเนาะအပြင်ထွက်ရင်တော့ အချိန်လုံးသတိထားပါလို့ဆေးရမယ်လို့ကျွန်တော်ထင်ပါတ
ယ်ဟုတ်ကဲ့ပါဆရာ Now ဒီပေါ့နော်ပတ်ဝန်းကျင်မှာဒီပိုးတွေမရှိအောင်လို့အော်မြန်မာနိုင်ငံမှာအရင်တော့ထုံနေဖြူတယ်ပေါ့နော်ထုံနေဖြူတော့ကတော်တော်လေးတက်တာတယ်လို့ဆရာပြောဘူးပါတယ်အခုလုံလုံးဆယ်မှာတော့ဒါမျိုးတွေဆက်ပြီးတော့လှုပ်ဖို့တင့်မတင့်ပြောပြပေးပါလား
ဒီထုံဖြူတဲ့ pH ပြောင်းလိုက်တယ်ဆို pH ပြောင်းတဲ့ပုံမှာလဲကိုရိုနာဗိုင်းရပ်စ်ရဲ့သက်ရောက်မှုကဟောသွားရှိတယ်လို့ယူဆကြတာပေါ့ကိုရိုနာဗိုင်းရပ်စ်ကဒီ pH တချို့မှာတော့သူမတည်နေနိုင်ဘူးသူမကြိုက်ဘူးပေါ့လူရဲ့အသား pH လူရဲ့ကိုယ်ခန္ဓာ pH ကတော့ကျွန်တော်တို့8ပေါက်ဝင်ကြတော့ရှိတာပေါ့ထုံးလို့เนาะဒီကလိုရင်းတော့ဘာလို့ပါလာပြီဆိုရင်တော့သူက pH ကနည်းနည်းပြောင်းသွားတယ်ကလိုရင်းကတော့သူကထုံးတဲ့အတိုင်းပေါ့ဟောဘလိုပဲဗိုင်းရပ်စ်မစုပဲကောင်းမစုသူကဝင်တော့တတ်နိုင်တယ်အဲကြောင့်ဒီထုံးဆိုတော့မမမသုံးရတဲ့အဓိကထုံးကကယ်လ်ဆီယမ်ဟိုက်ပိုကလိုရိုက်တဖြစ်တယ်အဲကယ်လ်ဆီယမ်ဟိုက်ပိုကလိုရိုက်ဆိုတာကျွန်တော်တို့ကဒီမြန်မာတွေကခေါ်ကြတော့ဒီဟောကြီးချွတ်ချင်းဆေးလို့ခေါ်တာပေါ့နော်ဒါမှမဟုတ်ကျွန်တော်တို့က raw အနေနဲ့ဒီသုံးတဲ့ထုံးပုံမှာဖြတ်ထားတဲ့အတွက်အဲ့ဒီဟာကို raw အနေနဲ့သုံးတယ်ဒီအကြမ်းပေါ်ကုန်ကြမ်းအနေနဲ့သုံးထားတဲ့ဒီထုံးလေးဖြစ်တဲ့အတွက်အမှန်တမ်းဟိုကောင်းပါလေအခုလောလောဆယ်ကတော့ဒီရန်ကုန်မြို့လေကောင်မာတွေဘာတွေကကျွန်တော်တို့ထုံးဖြူတာမရှိတော့ဘူးအရင်တော့ကတော့ဟောကြာစားတဲ့ကြောင်းတွေဘာတွေထုံးတွေဖြူတာရှိပါတယ်အဲ့သက်ရောက်မှုကတော့ဟိုကောင်းပါလေသို့တော့လက်ဆေးတယ်တော့အများကြီးမထီရောက်ပါဘူး
ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မြေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။ VOA American အသံရဲ့ Christmas မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချင်းကိုဒေါက်ခင်မျိုးသက်ကပြောပြပေးပါခင်ဗျာ။
ယေရှုခရစ်တော်ဖွင့်မြင်တဲ့အထိမ့်မှတ်ဖြစ်ကျင်းပတဲ့ဗက်တီကန်နန်းတော်က Christmas ပွဲတော်ကို Sistine Chapel ဘုရားကျောင်းကဓမ္မတေးသံတွေတည်ကျူးနေချိန်မှာပဲအသက်85နှစ်အရွယ်ပိုယဟန်မင်းကြီး Francis ကစတင်ဖွင့်လှစ်ပေးလိုက်ပါတယ် Christmas အကြိုမှာကျင်းပတဲ့အခမ်းအနားတွင်ဆင်းရဲသူတွေအတွက်ဦးစားပေးပြီးကူညီဆောင်ရွက်ပေးဖို့အတွက်ပိုယဟန်မင်းကြီးကပန်ကြားခဲ့တာပါ Christmas နဲ့နှစ်တကူအားလိုက်ရဲ့ခီးသွွားရာသီကိုရောက်နေပေမဲ့လေဝင်တန်းတွေမှာOmicron COVID ပိုးသစ်ကူးစက်မှုတိုးလာနေတဲ့အတွက်အဓိကလေးချောင်းလိုက်အနည်းဆုံး3ခုမှာဒါဇင်နဲ့ချီတဲ့လေရင်ခီးစင်တွေကိုဖျက်သိမ်းခဲ့ရပါတယ်။ဂျာမနီအခြေစိုက် Lufthansa လေးချောင်းလိုက် American ခြေစိုက် Delta နဲ့ United လေးချောင်းလိုက်တွေကသူတို့ရဲ့ခီးစင်တွေကိုဖျက်သိမ်းခဲ့ရတာဖြစ်ပါတယ်။တိုက်ပွဲတွေကြောင့်ထိုင်းနိုင်ငံတဲကိုအသက်လူပြီးထွက်ပြေးခေါ်လုံလာတဲ့ထောင်းနဲ့ချီတဲ့ဒုက္ခသည်တွေကိုထိုင်းစုကလည်းအကူအညီပေးကာကွယ်ဖို့အတွက် Save the Children နဲ့ IRC နိုင်ငံတကာကယ်ဆယ်ကူညီကော်မတီပါဝင်လူသားချင်းစာနာမှုအထောက်အကူပေးအဖွဲ့15ဘက်ကပူးတွဲပြီးထိုင်းအစိုးရကိုတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံနဲ့တိုက်ပွဲတွေဆက်ဖြစ်နေတယ်လို့လူသားချင်းစာနာမှုအခြေအနေဆိုးရွားနေတဲ့အတွက်နေဆက်ကြော်ဖြတ်ပြီးထိုင်းနိုင်ငံနဲ့လာရောက်ဖို့လိုလာတာဖြစ်ကြောင်းလည်းပြောကြားခဲ့ကြတာပါ
VOA American အသံရဲ့ Christmas မနေ့အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုရဲမွန်ဖြစ်ပြီးအသံလွှင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jonah Kami နဲ့ Zubel Etar ရဲ့တို့ဖြစ်ကြပါတယ်။နားဆင်ကြည့်ရှုကြတဲ့ VOA ပရိသတ်တွေအပါအဝင်မြမပြည်သူပြည်သားအလုံးအတွက် Merry Christmas လို့ထပ်မံနှုတ်ဆက်ပါရစေ။အဆစအန်ရကင်းကျမ်းမာပါစေကြောင်းလဲဆုတောင်းလိုက်ပါတယ်။ VOA ကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.